to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်နိုဝင်ဘာလ9ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုက်ဒိုမီတာ1925 32 51နဲ့လိုက်လက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်အောင်လင်ဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကဘားဆိုင်တစ်ခုမှာလူ12ယောက်ကိုပြစ်ခတ်တပ်ဖြတ်ခဲ့တဲ့တနက်သမားရဲ့နေအိမ်နဲ့ကားကိုပြည်ထောင်စုစုံစမ်းစစ်ဆေးပြုလို့ FBI ကရှာဖွေစစ်ဆေးနေပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြခင်နေရပြန်ဖို့မဲ့အစီအစဉ်ပေါ်စိုးရိမ်နေကြောင်းနိုင်ငံတကာအကူအညီပေးအဖွဲ့တွေကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေတူကြီးညာပေးမှာပါ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်တာရှင်နေနာဆင်ရမှာကတော့စင်ကာပူမှာကျင်းပမဲ့ American ASEAN ထိပ်သီးဆွေးနွေးပွဲကို American ဒုသမ္မတတက်ရောက်မဲ့တဲ့ရင်နောက်ရခိုင်ပြည်နယ်ကြောက်ဖြူစီမံကိန်းနဲ့ပတ်သက်ပြီးတော့ဒေသခံတွေရဲ့အရေးရခိုင်နိုင်ငံရဲ့ပါတီတွေနဲ့လူမှုဖွဲ့တွေကတောင်းဆိုကြတဲ့အကြောင်းနဲ့အတူဗဟိုဘဏ်ကနေပြီးတော့နိုင်ငံသားဘဏ်တွေကိုပြည်တွင်းဘဏ်တွေလိုပဲဘဏ်လုပ်ငန်းဝန်ဆောင်မှုတွေတိုးချဲ့ခွင့်ပြုလိုက်တဲ့တဲ့ရင်မှာနားဆင်ရမှာကတော့
အခုဒီနိုင်ငံသားဘဏ်လုပ်ငန်းတွေဒီဘဏ်ခွဲတွေဒီမှာထပ်မံပြီးတော့တိုးချဲ့လုပ်ပိုင်ခွင့်တက်မှာသူက wholesale banking ကိုပြီးတော
့ဘလုံငန်းနဲ့ပတ်သက်ပြီးသုံးသက်ချက်တွေအကြောင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ဒီ11သတင်းသမားတွေကိုဒီအမှုကိုရန်ကုန်တိုင်းအစိုးရဘက်ကအမှုကိုရုပ်သိမ်းလိုက်တဲ့သတင်းပေးပို့ချက်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ဆန်အော့ခ်စ်မြို့ကဘားဆိုင်တစ်ခုမှာလူ12ယောက်ကိုပြစ်ခတ်တပ်ဖြတ်ခဲ့တဲ့တနက်သမားရဲ့နေအိမ်နဲ့ကားကိုပြည်ထောင်စုစုံစမ်းစစ်ဆေးပြုလို့ FBI ကအသေးစိတ်ရှာဖွေစစ်ဆေးနေပါတယ်။တနက်သမားကအသက် 28 နှစ်အရွယ် Marine တပ်ဖွဲ့ဝင်ဟောင်း Ian David Long ဆိုသူဖြစ်ပြီးဘားဆိုင်ထဲကလူတွေကိုပြစ်ခတ်ပြီးတဲ့နောက်သူ့ကိုယ်သူအဆုံးစီရင်သွားခဲ့တာပါ။ဗိုလ်ထုနေညာကပြစ်ခတ်မှုမကျူးလွန်ခင်မှာတနက်သမားရဲ့စိတ်ပိုင်းဆိုင်ရာအခြေအနေကိုသိနိုင်မှုလဲစုံစမ်းစစ်ဆေးသူတွေတဲလွန်စွာရှာနေပါတယ်။FBI Los Angeles ရုံးရဲ့လက်ထောက်ညွှန်ကြားရေးမှူး Paul Delacourt ကတော့တနက်သမားကပြစ်ခတ်မှုကိုတယောက်တည်းကျူးလွန်တာဖြစ်ပေါ်ရတဲ့အကြောင်းနဲ့ကျူးလွန်ရတဲ့အကြောင်းရင်းသိနိုင်အောင်စုံစမ်းစစ်ဆေးနေတဲ့အကြောင်းပြောဆိုထားတာပါ။တနက်သမားကအရင်ကရေစီကန်ပောက်ပြစ်မှုဘားဆိုင်မှာရန်ဖြစ်မှုပါဝင်အသေးအဖွဲဥပဒေချိုးဖောက်မှုတွေရှိကြောင်းလည်းလွန်ကျွန်ရေးရရှိတွေကပြောပါတယ်။ဒီနေ့စမိုင်းမှာလည်းအိန္ဒိယချင်းကတိုင်ကြားတဲ့အတွက်ရဲတွေကတွားရောက်စစ်ဆေးတဲ့အချိန်မှာပုံမှန်မဟုတ်တဲ့အပြုမူမျိုးတွေ့ရတဲ့အကြောင်းလည်းရဲတပ်ဖွဲ့ကပြောဆိုထားတာပါ။အာဖဂန်မှာ9လကြာစစ်မှုထမ်းခဲ့မှုတွေလောင်းဟာ PTSD လို့တူကခေါ်တဲ့စိတ်တိုက်ခိုက်စရာတွေကြုံရပြီးတဲ့နောက်ခံစားရတဲ့စိတ်ဖိစီးမှုဝေဒနာရှိနေတယ်လို့လည်းရဲတပ်ဖွဲ့ကယူဆထားပါတယ်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာကုဆယ်လောင်းကျွမ်းနေတဲ့တော်ဝင်ကြီးဟာသူလောင်းကြောင်တစ်လျှောက်မှာပျက်စီးခြင်းမှတဲ့အတွက်အရေးပေါ်အခြေအနေကြီးညာထားပါတယ်။ Paradise မြို့မှာတော်မီကြောင်အပျက်စီးတော်များတယ်လို့တာဝန်ရှိသူတဦးကပြောပါတယ်။ထိခိုက်ဒဏ်ရာရသူရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပေမဲ့တိုက်စုံသူတွေရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။တော်မီကြောင်မြို့ထဲကထောင်းနဲ့ချီတဲ့ဆောက်အုံနဲ့ပြိုကျပျက်စီးသွားတယ်လို့လည်းတာဝန်ရှိသူတွေနဲ့သတင်းဌာနတွေကပြောပါတယ်။69ကီလိုမီတာပတ်လည်အကျယ်ဝန်းကိုလောင်ကျွမ်းသွားခဲ့ပြီဖြစ်တဲ့အတွက်မြို့ခံတွေလည်းမဖြစ်မနေပေးလို့ရတင်ဆောင်နေရပါတယ်။တော်မီကြီးဟာအနီနာကမြို့ရိစီဆက်ပြီးကူးဆက်လာလိမ့်မယ်လို့ခန့်မှန်းရကြောင်းတာဝန်ရှိသူတွေကပြောပါတယ်။ချီကိုမြို့ရှိဘက်12မိုင်အကွာစကာရာမီတိုမြို့ရဲနဲ့ဆိုရင်မိုင်90လောက်အကွာမှာရှိတဲ့ Paradise မြို့မှာလူဦးရေ 26,000 ထက်မနည်းနေထိုင်တယ်လို့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။
ဩစတြေးလျနိုင်ငံမဲဘုံမြို့မှာအမျိုးသားတရားရဲ့ဓာတ်နဲ့တိုက်ခိုက်မှုကြောင့်လူတစ်ယောက်သေဆုံးသွားပါတယ်။ဩစတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးဖြစ်တဲ့မဲဘုံမြို့ကတိုက်ခိုက်မှုကအချမ်းဖက်ဝါရနဲ့ဆက်နွယ်မှုရှိနေတယ်လို့လည်းရဲတပ်ဖွဲ့ကယူဆထားတာပါ။စုံစမ်းစစ်ဆေးမှုကိုတော့အချမ်းဖက်ဝါရတံပြန်တပ်ဖြည့်ဖွဲ့ကဦးဆောင်နေကြောင်းလည်းပြောဆိုထားပါတယ်။အခုခါသေဆုံးသွားပြီဖြစ်တဲ့တိုက်ခိုက်သူဟာဆိုမာလီနိုင်ငံဘွားဖြစ်ပြီးရဲတပ်ဖွဲ့ကသူ့ကြောင်းတိထားတဲ့သူတူဖြစ်တဲ့အကြောင်းလည်းအခင်းပြေရဗစ်တိုးရီးယားပြည်နယ်ကရဲကော်မရှင်နာမင်းကြီးဂရီယန်အက်စတန်ကပြောပါတယ်။မြို့လယ်ကောင်မှာရဲတပ်ဖွဲ့ဝင်နှစ်ယောက်ကိုဓာတ်နဲ့ရန်ပြီးပြုတ်ကိုကျူစားတဲ့အတွက်ရဲတွေကပြစ်ခတ်ရမှာရင်ဘတ်ကိုထိမှန်ခဲ့တာပါ။တနက်တန်ရအတွက်ဆေးရုံကိုပို့ဆောင်ပေးမယ်နောက်ပိုင်းမှာသိဆုံးသွားပါတယ်။ကာဒစင်မိလောင်နေတဲ့အကြောင်းသတင်းရတဲ့အတွက်ရဲတပ်ဖွဲ့ဝင်တွေတွားရောက်ခဲ့တာဖြစ်ပေမဲ့အခင်းဖြစ်တဲ့နေရာကိုရောက်တဲ့အချိန်မှာတော့လူတွေဓာတ်နဲ့ထုတ်ခံခဲ့ရတာကိုတွေ့ခဲ့ကြရတာပါ။ဒီနောက်မှာတော့တိုက်ခိုက်သူက gas tank ကိုတင်လာတဲ့ကားကိုမောင်းပြီးထွက်ပြေးခဲ့တာဖြစ်ပါတယ်။
အာဖဂန်နိုင်ငံမှာတာလီဘန်တို့ရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံး7ဆောင်းနဲ့ရဲတပ်ဖွဲ့ဝင်ခုနှစ်ဦးသေဆုံးခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရယ်။မြောက်ပိုင်းတခါပြည်နယ်ကကဘဂျာကဟာခရိုင်ထဲကစစ်စခန်းတစ်ခုကိုဒီကနေ့အစောပိုင်းမှာတာလီဘန်တွေကပြစ်မှတ်ထားတိုက်ခိုက်ခဲ့ကြရာကနိုင်ရီနဲ့ချီတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းပြည်နယ်ရဲမှူးအဗ်ဒူရာရှစ်ဘာရှီယာကပြောဆိုခဲ့တာပါ။တိုက်ပွဲအတွင်း7ဆောင်းထဲမှနေသေဆုံးပြီးတော့12ယောက်တန်ရာရခဲ့တယ်လို့လည်းပြောပါရယ်။တာလီဘန်တွေဘက်မှာကလည်းအထိအခိုက်အကြဆုံးကြီးမားခဲ့ကြောင်းပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းလဲတာလီဘန်အဖွဲ့ပြောခဲ့ရသူစဘီဟူလာမူဂျာဟစ်ကကြေညာခဲ့ပါတယ်။နိုင်ငံအနောက်ပိုင်းဖာရာပီနယ်မြို့တော်ဖာရာမှာလည်းမနေ့အနောက်ပိုင်းကရဲတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ရပါတယ်။တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်ခုနှစ်ဦးသေဆုံးပြီးတော့3ဦးဒဏ်ရာရခဲ့ကြောင်းလဲပြည်နယ်ကောင်စီဝင်အဗ်ဒူဆမတ်ဆယ်ဟီကပြောဆိုခဲ့တာပါ။တာလီဘန်အဖွဲ့ကအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုနှိမ့်ဆင်လိုလိုတိုက်ခိုက်နေပြီးနိုင်ငံရဲ့တပ်ဝင်နေပါလောက်ကိုလည်းထိန်းချုပ်ထားပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြံညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဒီခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြာခင်နေရပြန်ဖို့မဲ့အစီအစဉ်ပေါ်စိုးရိမ်ပူပန်တဲ့အကြောင်းနိုင်ငံတကာကူညီပေးရတဲ့အရက်ဖက်ဖွဲ့စည်း40ကျော်ကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေနေရပြန်လို့ရမယ့်လုံခြုံစိတ်ချရတဲ့အခြေအနေမျိုးတွေမရှိသေးတာကြောင့်အလွန်အမင်းစိုးရိမ်နေတဲ့အကြောင်းဒီခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာအကူအညီပေးနေတဲ့ဖွဲ့စည်း42ခုကပူးတွဲကြေညာရတဲ့ဆောင်ဒီနေ့ထုတ်ပြန်ပြောဆိုလိုက်တာပါ။ဒုက္ခသည်တွေထွက်ပြေးရတဲ့အကြောင်းရင်းတွေကိုမဖြေရှင်းနိုင်သေးသလိုအခြေခံခွင့်ရေးတွေခန်းဆောင်ဝင်ရှိဖို့အာမခံချက်မပေးနိုင်သေးတဲ့အခြေအနေမျိုးမှာဒုက္ခသည်တွေကိုနေရပြန်ဖို့လားအန္တရာယ်များလွန်းတယ်လို့လည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုသတိပေးထားပါတယ်။မြန်မာဆိုရနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတော့ဒုက္ခသည်တွေနေရပြန်ဖို့ရေးအစီအစဉ်ကိုအစောဆုံးရှင်းသတင်းပတ်ထဲစတင်မှုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာထားတာပါ။ဒါပေမဲ့လည်းဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာကစိုးရိမ်မခင်းတဲ့သဘောထားတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးခြားစေရန်ဟီလီကလည်းရိုဟင်ဂျာတွေနေရရင်းကိုပြန်ပြီးလုံခြုံမှုရှိရှိနဲ့အခြေခံခွင့်ရေးတွေရနိုင်အောင်မြန်မာဆိုရကမြန်မာထင်သာဖန်တီးပေးထားတဲ့ထောက်ထားခိုင်ခိုင်မာမာမတွေ့ရသေးတဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားပါရယ်။မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အစဉ်သင့်ရှိနေတဲ့အကြောင်းပြောဆိုထားပါရယ်။
ဖိလစ်ပိုင်သမရဟောင်းကတော့အီမန်ဒါမာကုစ်ကိုအကျင့်ပြတ်ချစာမှုနဲ့တရားစွဲဆိုပြီးဖမ်းဆီးဖို့ဒီကနေ့တောက်ကြနေမှာဖိလစ်ပိုင်တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။အသက်89နှစ်ရှိပြီဖြစ်တဲ့မစ်မာကုစ်ကတော့ထောင်နှံချမှတ်မခံရအောင်နဲ့လက်ရှိလွှတ်တော်အမှန်တရားကိုမဆုံးရှုံးရအောင်အယူခံဝင်သွားမယ်ပုံရှိပါတယ်။1990ပြည့်နှစ်တွေအတွင်းဆွစ်ဇာလန်နိုင်ငံကအဖွဲ့အစည်းတွေကိုအမေရိကန်ဒေါ်လာတန်100လောက်တရားမဝင်လွှဲပြောင်းပေးခဲ့ပြီးတော့အလွဲသုံးစားလုပ်ခဲ့တယ်လို့မစ်မာကုစ်ကိုစွပ်စွဲထားတာပါ။ဒီကနေ့တောက်ကြနေတရားရုံးမှာကြားနာစစ်ဆေးတာကိုတော့မစ်မာကုစ်ရောသူ့ရဲ့ကိုယ်စားလှယ်တူတယောက်မှရောက်လာခဲ့ခြင်းမရှိပါဘူး။သူရဲ့ခင်ပွန်းဖိလစ်ပိုင်သမရဟောင်းဖာဒီနန်မာကုစ်ဟာ1986ခုနှစ်တုန်းကဖိလစ်ပိုင်နိုင်ငံမှာဖြစ်ပွားခဲ့တဲ့ပြည်သူအာဏာတော်လှန်ရေးလူလူအုံကြွမှုအတွင်းယာဒူးကဖျောက်ချခံရပြီး1989ခုနှစ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။
ဩစတြေးလျစစ်တပ်ကမကြာသေးခင်ကမှအငြင်းစားယူထားတဲ့ဗိုလ်မှူးကြီးတူဟာရုရှားနိုင်ငံအတွက်ဆက်စုနှစ်နဲ့ချီတရှိုလှုပ်ပေးခဲ့သူဖြစ်တဲ့တန်တရားရှိနေပါတယ်။တန်တရားရှိသူဗိုလ်မှူးကြီးဟာရုရှားထောက်လှမ်းရေးအတွက်1990ပြည်လွန်နှစ်တကစလို့ဒီနှစ်အထိတရှိုလှုပ်ပေးခဲ့ပုံရတဲ့အကြောင်းလဲဩစတြေးလျဝန်ကြီးချုပ်ဆက်ဗက်ရှန်ကော့စ်ကဗီယက်နမ်မြို့မှာတင်းတောက်တီကိုဒီနေ့ပဲပြောဆိုလိုက်တာပါ။နယ်သာလန်နိုင်ငံမှာပဲဖြစ်ဖြစ်ဩစတြေးလျနိုင်ငံမှာပဲဖြစ်ဖြစ်ဆွဆွဲချက်တွေကိုမှန်ကန်ကြောင်းသာတည်ပြုနိုင်ခဲ့မယ်ဆိုရင်တော့ရုရှားနဲ့ဥရောပသမဂ္ဂ EU တို့ကြားဆက်ဆံရေးဟာလည်းတိုးတက်လာနိုင်မှာမဟုတ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။နယ်သာလန်နိုင်ငံကတော့ပြီးခဲ့တဲ့ဧပြီလထဲမှာပဲတဟိတ်မျိုးကဒါဝုလက်နဲ့တာစီရဲ့နိုင်ငံတကာအဖွဲ့ OPCU ရုံးကိုစိုက်ဘာတိုက်ခိုက်မှုကျူးလွန်မှုတန်တရားရှိသူရုရှားထောက်လှမ်းရေး၄ယောက်ကိုနိုင်ငံကနေနှင်ထုတ်ခဲ့တာပါ။ဩစတြေးလျနိုင်ငံကအမှုကိုတော့ဥရောပထောက်လှမ်းရေးအတိုင်းအဝန်ရဲ့သတင်းပေးချက်အရမကြသေးရင်သတင်းပတ်အနေနဲ့ကမှသိရှိလာခဲ့ရတာဖြစ်တဲ့အကြောင်းလဲဗီယက်နမ်မျိုးကဒင်းစာရှင်းလင်းပွဲအတွင်းကာဝဲဝင်ကြီးမာရီယိုကွန်နက်ဆက်ကပြောဆိုသွားပါရယ်။ဒီကိစ္စနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကာရက်နက်ဆက်ကလည်းရုရှားတန်ရုံးရဲ့အကြီးအကဲကိုစင့်ခေါ်ပြောဆိုလိုက်တယ်လို့ရုရှားနိုင်ငံကိုမကြခင်သွားမဲ့သူ့ရဲ့ခီးစဉ်ကိုလည်းဖျက်သိမ်းလိုက်ပါတယ်။တရှိုလုံးမှုအတွက်တန်တရားရှိတဲ့အမှုမှာဩစတြေးလျနိုင်ငံကဖြစ်ရှင်းချက်တောင်းခံခဲ့ပြီးတဲ့နောက်မှာတော့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကလည်းဩစတြေးလျတာဝန်ကြီးကိုဒီကနေ့မှပဲစင့်ခေါ်ခဲ့တဲ့အကြောင်းရုရှားနိုင်ငံကသတင်းတွေကဖော်ပြနေကြပါတယ်။
ပထမကမ္ဘာစစ်ကြီးပြည်ဆုံးခြင်းနှစ်ရာပြည့်အထိမ်းအမှတ်အခမ်းအနားကိုတက်ရောက်ဖို့သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့တောက်ကြနေမနဲ့အစောပိုင်းမှာပဲပြည်သင့်နိုင်ငံကိုထွက်ခွာသွားပါပြီ။ဒါစင်နဲ့ကြီးတဲ့တခြားကမ္ဘာကောင်ဆောင်တွေလည်းဒီအခမ်းအနားကိုတက်ရောက်လာကြမှာပါ။အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံအတော်များများကြားဆက်ဆံရေးတွေတင်မာနေချိန်မှာပဲသမ္မတထရမ့်ကအခုလိုပြည်သင့်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်။လက်ရှိပထဝီနိုင်ငံရေးဟာကမ္ဘာစစ်ပွဲတွေဖြစ်ပွားစေခဲ့တဲ့အခင်းအကျင်းတွေကိုသတိတရားဖြစ်စေတယ်လို့ပြည်သင့်သမ္မတအမန်နျူယယ်မက်ခရွန်ကသတိပေးပါတယ်။ဥရောပနိုင်ငံတွေအပေါ်ချိန်ချောက်မှုတွေဆက်လက်ဖြစ်ပေါ်လာနေတဲ့အတွက်ဥရောပအနေနဲ့ကိုပိုင်စစ်သက်တည်တောင်းမှုလိုတယ်လို့သမ္မတမက်ခရွန်ကသတိပေးပါရယ်။လာမယ့်တနင်္ဂနွေနေ့မှာကျင်းပမယ့်ကပ္ပဒမကဘာစစ်ကြီးပြီးဆုံးခြင်းအခမ်းအနားမတိုင်ခင်ပြင်တဲ့နိုင်ငံအရှေ့ဘက်နဲ့မြောက်ဘက်ကစစ်မြေပြင်တွေကိုသမ္မတမက်ခရွန်တွားလဲလဲတွားရောက်ကြည့်ရှုခဲ့တဲ့အချိန်မှာအခုလိုသတိပေးလိုက်တာပါ။တရုတ်နဲ့ရုရှားနဲ့မကဘဲအမေရိကန်ပြည်ထောင်စုရဲ့ရန်ကတော့ကာကွယ်ဖို့လိုအပ်ရင်လိုအပ်မယ်လို့မက်ခရွန်ကပြောဆိုသွားပါရယ်။1980မစ်ဆိုင်တုံးကြီးအကြက်တွေရင်ဆိုင်ခဲ့ရတဲ့အချိန်အမေရိကန်နဲ့ရုရှားတို့ကြားရယူခဲ့တဲ့လက်နက်ရုပ်သွင်းရေးသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မယ်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကြေညာခဲ့တာကြောင့်ဥရောပတိုက်ရဲ့လုံခြုံရေးတစ္စကံအဖြစ်ချင်းချောက်ခံရနိုင်ခြေကိုလည်းသမ္မတမက်ခရွန်ကသတိပေးပြောဆိုသွားတာဖြစ်ပါတယ
်။တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။စင်ကာပူမှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ပါပီယာနျူကီယန်နီမှာကျင်းပမယ့်အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်ရေးအပတ်ထိပ်သီးအစည်းအဝေးတွေကိုအမေရိကန်သမ္မတမိုက်ဖန့်စ်တက်ရောက်ပါလိမ့်မယ်။အိန္ဒိယသမုဒ္ဒရာနဲ့ပစိဖိတ်ဒေသကိုလွတ်လပ်ပွင့်လင်းစွာနဲ့ကုန်သွယ်သွားလာနိုင်တဲ့ဒေသဖြစ်ရေးသမ္မတထရန့်ရဲ့အစိုးရရဲ့မျှော်မှန်းချက်တွေကိုအဓိကပြောဆိုဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ဒီမဟာဗျူဟာဟာသမ္မတအိုဘားမားလက်ထက်တုန်းကချမှတ်ခဲ့တဲ့အာရှကိုအလေးထားရေးမူဝါဒနေရာမှာအစားထိုးဖို့ချမှတ်ထားတဲ့မဟာဗျူဟာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီမဟာဗျူဟာနဲ့ပတ်သက်လို့လူတော်တော်များများကရှင်းရှင်းလင်းလင်းမသိကြသေးတဲ့အကြောင်းအင်ဖြူတော်သတင်းတောက် website ဝီတာကူဆာဝရာသတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင်
။ရှင်းတော်အစားအာဆီယံဖွဲ့ဝင်ဆင်နိုင်ငံစင်ကာပူမှဒီလတွေ့ဆုံကြမဲ့အချိန်မှာပဲအဓိကကျတဲ့ကိစ္စတစ်ခုကတော့တရုတ်နိုင်ငံစီးပွားရေးနဲ့နိုင်ငံရေးဩဇာလွှမ်းမိုးမှုကြီးထွားလာနေတာကိုအမေရိကန်ဆွေးနွေးအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကတော့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကပို့ပြီးတက်ကြွတဲ့ချင်းကပ်မှုတွေနဲ့လှုပ်ဆောင်ဖို့ပြောကြားခဲ့ပါတယ
်။ We seek a relationship grounded in fairness, reciprocity.And respect for sovereignty.
တရားမျှတမှုအပြန်အလှန်ရှိမှုချုပ်ချာအနာကိုလေးစားမှုပေါ်မှာအခြေခံတဲ့ဆက်ဆံရေးမျိုးကျွန်တော်တို့ကြိုးပမ်းရှာဖွေနေပြီးဒီဂျီမန်းကျအောင်မြင်မှုအတွက်ခိုင်ခိုင်မာမာနဲ့အလင်းအမြန်လှုပ်ဆောင်နေပါတယ်
။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်တုန်းကတော့ဥရောပနဲ့အရှေ့လယ်ပိုင်းမှာရှိတဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုပြန်ပြီးတော့ထိန်းချုပ်တဲ့အနေနဲ့အာရှအလေးပေးရေးမူဝါဒကိုကျင်းသုံးခဲ့ပါတယ်။အာရှဒေသဟာအမေရိကန်ရဲ့အနာဂတ်အတွက်အရေးပါတယ်လို့ရှုမြင်တဲ့အတွက်အလေးပေးလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ကတော့အဲ့ဒီမဟာဗျူဟာရဲ့အဓိကအစိပ်ပိုင်းဖြစ်တဲ့အာရှပစိဖိတ်ဒေသရဲ့ဝန်နိုင်ငံများခုံသွယ်ရေးသဘောတူစာချုပ် TPP ကိုလက်မခံဘဲပယ်ချခဲ့ပါတယ်။ဒီစာလွတ်လပ်ပွင့်လင်းတဲ့အင်ဒိုပစိဖိတ်ဒေသကြီးဖြစ်လာဖို့ချင်းကပ်ဆောင်ရွက်နေတာဖြစ်ပါတယ်။ Mark Milley ဟာ American ASEAN စီးပွားရေးကောင်စီကဖြစ်ပါတယ
်။ Probably a bit more commercial, a bit more transactional in terms of its focus.
အခုဆိုရင်သူတို့ကတခြားချင်းကပ်မှုတစ်ခုကိုလှုပ်ဆောင်နေပြီးဒါကပိုပြီးတော့စီးပွားရေးဆန်တဲ့ချင်းကပ်မှုမျိုးဖြစ်နိုင်ပါတယ်။ဒုတိယတွေ့ရတဲ့ကွာခြားချက်တစ်ခုကတော့ကုံတွယ်ရေးမူဝါဒပိုင်းမှာလက်ရှိအစိုးရကသူတို့အနေနဲ့နှစ်နိုင်ငံကုံတွယ်ရေးဆွေးနွေးမှုမူဝါဒမျိုးကိုပို့ပြီးတော့လိုလားတယ်ဆိုတာရှင်းရှင်းလင်းလင်းပြောထားတယ်လို့ထင်ပါတယ်
တောင်တရုတ်ပင်လယ်အတွင်းမှာတရုတ်နိုင်ငံကနေပြည်တော်ချက်ထင်မှုဂျိုးပန်းမှုတွေကြောင့်တောင်တရုတ်ပင်လယ်ဟာအာဆီယံအတွက်တော့ချိန်ချောက်မှုအဖြစ်ဆက်ပြီးတော့ရှိနေတော့မှာဖြစ်ပါတယ်နေပြည်တော်ပိုင်ဆိုင်မှုအငင်းပွားနေရတဲ့ပတ်သက်ပြီးအမေရိကန်ကတော့အာဆီယံနိုင်ငံတွေဘက်ကဆက်လက်ရပ်တည်နေတဲ့ဆဲဖြစ်တယ်လို့American Ngaiyin Institute ကနိုင်ငံရေးကဲခတ် Vikram Singh ကပြောပါတယ
် The United States being involved, the Secretary of Defense going to the Defense Minister's meeting and having meetings with all
American ကပါဝင်ပတ်သက်နေတဲ့ကိစ္စတွေမှာဆိုရင် American ကာကွယ်ရေးဝန်ကြီးလဲကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတွားရပြီးဒေသတွင်းကကာကွယ်ရေးဝန်ကြီးတွေအကုန်လုံးနဲ့တွေ့ဆုံစည်းဝေးပြီးတဲ့နောက် American ကဒေသတွင်းမှာကင်းလှည့်နေတာတွေကိုဆက်ပြီးလှုပ်ဆောင်သွားမှာဖြစ်ပါတယ်
အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာအချင်းတော်ကြကလေးကအရှိတောင်အာရှမှာပြိုင်ဘက်တွေဖြစ်နေရှိနေကြတာပါ။ဒါပေမဲ့ကုန်သွယ်ရေးနဲ့လုံခြုံရေးကိစ္စရပ်တွေပေါ်မှာသမ္မတထရမ့်ရဲ့မတူညီတဲ့ချင်းကပ်မှုတွေကြောင့်တချို့နိုင်ငံတွေကတော့ရှေ့ဘာတွေဖြစ်လာမလဲဆိုတာကိုစိုးရိမ်နေတယ်လို့နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနကအကဲခတ်ဘော်နီကလေးဆာကပြောပါတယ
်။ They want to have a good relationship with China. They want to have a good relationship with the United States. And I think some are
သူတို့ကတရုတ်နိုင်ငံနဲ့လည်းဆက်ဆံရေးကောင်းခြင်းတလို့အမေရိကန်နိုင်ငံနဲ့လည်းဆက်ဆံရေးကောင်းခြင်းပါတယ်။ဒါပေမဲ့တချို့နိုင်ငံတွေကတော့သမ္မတထရန့်အစိုးရဟာအမေရိကန်ဒါမှမဟုတ်တရုတ်နိုင်ငံကိုအတင်းရွေးချယ်လာခိုင်းမှာကိုစိုးရိမ်နေပါတယ်။ဒေသတွင်းမှာရှိတဲ့ဘယ်နိုင်ငံကမှဒီပေါ်မှာတိတ်ပြီးတော့အဆင်ပြေတယ်လို့ကျွန်မမထင်ပါဘူး။
မေရိကန်အနေနဲ့အခုဆိုရင်တရုတ်နိုင်ငံကအမေရိကန်ဒေါ်လာ1 trillion ကျော်အကုန်ကျခံလုံဆောင်ထားတဲ့ကမ္ဘာလုံးဆိုင်ရာယင်းနှိမ့်ညွှန်းနိုင်မှုမဟာအပြူအဖြစ်တဲ့တရုတ်နိုင်ငံရဲ့ကမ္ဘာလမ်းစီမံကိန်းနဲ့လည်းရှင်ပြန်ရမှာပါဒီထဲမှာအရှိတောင်အားရှာဒေသဖွံ့ဖြိုးတိုးတက်ရေးအစီအစဉ်လည်းပါဝင်တာဖြစ်ပါတယ်အခုချိန်ဒီတော့အမေရိကန်သမ္မတ Trump အစိုးရအနေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကစီမံကိန်းတွေမှာပုဂ္ဂလိကငွေချေးတာတွေလှုပ်ဆောင်ဖို့အတွက်နောက်ထပ်အမေရိကန်ဒေါ်လာ60ဘီလီယံဖန်တီးပေးထားပါတယ်။အမေရိကန်ဒုသမ္မတ Mike Pence အနေနဲ့ဒေသရင်းကခေါင်းဆောင်တွေနဲ့စင်ကာပူမှာတွေ့ဆုံတဲ့အခါကြရင်တော့အမေရိကန်အနေနဲ့ဒေသရင်းကိစ္စရပ်တွေကိုဆက်လက်အားလုံးစိုက်လှုပ်ဆောင်နေတယ်ဆိုတာကိုသက်သေအနေနဲ့ပြဖို့အတွက်ဒီချက်ကိုမိမောင်းထိုးပြသွားလိမ့်မယ်လို့ခန့်မှန်းရပါတယ်ခင်ဗျာ
။ဒေါ်လာရှင်များရှင်မြန်မာနိုင်ငံကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေပြန့်နှံ့နေတာတွေကို Facebook ကဟန့်တားရမှာအားနည်းချက်တွေရှိနေတဲ့အထက်ရှေ့လာမယ့်2020ပြည့်ရွေးကောက်ပွဲလို့မြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ကာလမျိုးမှာပြဿနာမပေါ်အောင်ပြင်ဆင်ထားဖို့ကြွမ်းကျင်သူတွေကသတိပေးနေပါတယ်။မြန်မာနိုင်ငံသားအွန်လိုင်းသုံးသူတွေအထူးအားထားနေကြတဲ့ Facebook မှာမသိမြတ်မှုတွေနဲ့အမုန်းစကားတွေမပြန့်ပွားအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်ဆောင်ရယ်ဆောင်ရံတွေကိုသိလိုတာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIU ရဲ့ဖုန်းနံပါတ် 1-932-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIU ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။မနေ့ပြန်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးခြင်းပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဆောင်ရေနဲ့စီမံကိန်းကိုတရုတ်မြန်မာနှစ်နိုင်ငံကြားဆက်ပြီးတော့အကောင့်ထည့်ဖို့မယ်ဆိုရင်ပွင့်လင်းမြင်သာမှုရှိဖို့နဲ့ရခိုင်ဒေသခံတွေရဲ့အကျိုးစီးပွားထိခိုက်နစ်နာမှုမရှိအောင်အကာအကွယ်ပေးဖို့ကိုရခိုင်မျိုးသားပါတီ ANP ကရောရခိုင်ဒေသခံတွေကပါတောင်းဆိုလိုက်ကြပါတယ်။ကြောက်ဖြူကနေတရုတ်နိုင်ငံယူနန်ပြည်နယ်တွေကိုတဘာဝတန်းခွေပိုက်လိုင်းတွေ့တန်းခဲ့တုန်းကဒေသခံတွေနစ်နာခဲ့ရတဲ့တာဒကတွေလည်းရှိခဲ့တာကြောင့်အခုလိုထောက်ပြတောင်းဆိုလိုက်ကြတာဖြစ်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအပြည့်အစုံတင်ပြထားပါတယ်။
ကျောက်ပြူအထူးစီးပွားရေးဆောင်ရင်းနှီးစိတ်ကမ်းစီမံကိန်းမူပေါင်းသဘောတူညီမှုကိုတရုတ်နိုင်ငံ CITIC Group နဲ့မြန်မာအစိုးရတို့ကြားနိုဝင်ဘာ10ရက်ကြာသပတေးနေ့ကနေပြည်တော်မှာလက်မှတ်ရေးထိုးသဘောတူညီခဲ့ကြတာပါဒီသဘောတူညီချက်ပေါ်သတိနဲ့ကြိုဆိုပေမဲ့စီမံကိန်းကိုတရုတ်မြန်မာနှစ်နိုင်ငံကြားအကောင့်ထည့်ဖို့မယ်ဆိုရင်ပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့ရခိုင်အမျိုးသားပါတီ ANP ကရှုမြင်ကြောင်း ANP ပါတီရဲ့ဒုက္ခတော်အေးနုစိန်က VOA ကိုပြောပါတယ်
ကွန်မြူနတီတွေမှုတွေအတိတ်တွေပြည်ပြည်တော့ကျမတို့ကြိုးစားမှာပေါ့လေဒါပေမဲ့ဟိုတည်င်းချက်လက်တွေပြင်းနေတာမျိုးရှိခွေဒီအမျိုးသားအကျိုးစီးပွားဒီသက်ခံရဲ့အကျိုးစီးပွားကိုအမှန်တကယ်ထောက်ကူဖြစ်မလားကြီးခိုင်းစရာတွေများရှိမလားအဲချိုးတဲ့ချိုးယူမှုတွေကိုဘယ်လိုဖြေလျှော့ပေးမလဲဒါတွေနဲ့ပတ်သက်ပြီးတော့ဒီပါတီနေနဲ့ရောဒီစားလူဥမှုခွဲကြီးတွေနဲ့ရောပြည်ဆောင်ဆွေးနွေးအဖြေရှာမှုတွေ
ANP ပါတီကနိုဝင်ဘာ9ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ကြောက်ပြူရည်နဲ့စိတ်ကမ်းစီမံကိန်းနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုမှန်ကန်စွာသိရှိခွင့်ရရှိလိုကြောင်းနဲ့စီမံကိန်းအကောင့်တွေပေါ်တဲ့လုပ်ငန်းစဉ်တွေမှာဒေသခံတွေကိုအတိပေးတိုင်ပင်သွားဖို့လိုလားကြောင်းလဲကြေညာချက်မှာဖော်ပြပါတယ်။ရည်နဲ့စိတ်ကမ်းစီမံကိန်းစတင်လာတဲ့အခါအလို့အကန်တွေရရှိရေးအတွက်ကြောက်ပြူဒေသခံတွေကြားစိုးရိမ်မှုရှိကြသလိုမတဲကျွန်းတဝိုက်လက်တလောဖြစ်ပေါ်နေတဲ့မြေယာအယောင်းဝယ်တွေကဒေသခံတွေကိုနှိမ့်နှံမှုရှိစေတယ်လို့ကြောက်ဖြူလူမှုကွန်ရက်တာဝန်ခံဦးထွန်းလွင်ကပြောပါတယ်
။ဒီကမျိုးလင်းကြတာအလုပ်ကံတွေဖြစ်တယ်။အများကြီးကလည်းဒေသခံကပညာအားနည်းကြတဲ့အခါကျတော့ဒီစီမံကိန်းတွေမှာဝင်ပြီးအလုပ်ချနိုင်ပါမလားဆိုတဲ့စိုးရိမ်စိတ်ဒါတွေရှိကြတယ်လေ။ပုံတော်လည်းပဲအလုပ်ရနိုင်တဲ့အရှင်ချီရောက်အောင်ဒေသခံတွေကြည့်ကြည့်ရမယ့်အပိုင်းမှာစိုးရတဲ့အပိုင်းကရောတပ်ပြီးဒီဖက်အပိုင်းကပါဘယ်လောက်ကြည့်ကိုယ်ကြည့်စီမလဲဒီကိစ္စဟာကျွန်တော်တို့ကညာညာဆွေးနွေးကြတဲ့ကိစ္စပါအခုတော့မှမသေးကျော်အစီအစဉ်စိတ်ကမ်းဆောင်နေနေရမှာဒီရောင်းဝယ်တွေလုပ်နေကြတယ်ဆိုတော့ဒီကပေါ်လာပြီအဲ့တော့ဒီဟာတွေကိုရောင်းဝယ်လုပ်ကြတဲ့လူတွေကလည်းပဲပို့ဒီသားကလူတွေပို့ကိနေအဝေးကလာတဲ့လူတွေဖြစ်နေတယ် ့တို့ဒီပုံမှာလည်းပဲတစ်ချိန်လို့နေလာကြတဲ့ဘိုးကြီးမောင်ဆက်နေလာကြတဲ့လူတွေကဥပဒေပြင်ခံရပြီးတော့ညာနဲ့ပတ်သက်နေတဲ့ကျွန်တော်ချိုးရင်ကြီးရှိကြတာပုံပေါ့
တရုတ်အစိုးရကအာဖရိကနိုင်ငံတွေမှာတွားရောက်ရင်းနှီးမြှုပ်နှံတဲ့စီမံကိန်းတွေမှာတရုတ်ကုမ္ပဏီတွေကသူတို့ရဲ့တရုတ်အလုပ်သမားတွေကိုပါခေါ်သွားပြီးလုပ်ကင်ကြတာကြောင့်ဒေသခံတွေအလုပ်ကင်မရဘဲဖြစ်ရတဲ့တာဒကတွေလည်းရှိခဲ့ဘူးတာပါကြောက်ဖြူစီမံကိန်းနဲ့ပတ်သက်လို့အခုလိုဒေသခံတွေစိုးရိမ်မှုရှိနေရတာကလည်းအရင်တုန်းကကြောက်ဖြူယူနန်တဘာဝတောင်ွေပိုင်လိုင်းသွေတန်းစင်ကနစ်နာခဲ့တဲ့အတွေ့အကြုံတွေကြောင့်ဖြစ်တယ်လို့ဒေါ်အေးနုစိန်ကထောက်ပြပါတယ်
ဒီကလူတွေလေရာရီသိနေအင်းကြီးတွေသိနေရဟသမီးတွေပြက်စီးတယ်အမြင့်ဆောင်တွေမတန်းကားဆောင်လို့မရဘူးရောကြီးတွေမရဘူးတော့ကိုယ်သိထားတော့သိနေရဝင်လို့ရှိရင်ပြောင်းလဲရတယ်အဲ့ဒါနဲ့သူ့ရဲ့ဒေသကိုစွန့်ခွာပြီးသွားရတယ်သူ့ရဲ့အနေထားလို့အများကြီးရှိကြတယ
်ကြောက်ဖြူမှာရေလုံငန်းအပေါ်မှီခိုနေကြသူတွေအများစုရှိတာကြောင့်သူတို့လုပ်ငန်းတွေထိခိုက်မှာစိုးရိမ်ကြသလိုတဘာဝပတ်ဝန်းကျင်ပျက်စီးမှုကိုလည်းစိုးရိမ်ကြကြောင်းကြောက်ဖြူဒေသခံဥထွန်းလွင်ကပြောပါတယ
်ဒီမှာရေလိပ်သားတွေမာစုငါးချာနေကြတဲ့ရေပြင်းမှာကိုမှန်တကယ်ငါးချာလူကြအုံမှာကဆာလို့မရဘူးဆိုရင်ပေါ့ဒီရေလိပ်သားတွေအတွက်ပါတီအစီအစဉ်တွေလုပ်ပြမယ်လေဒီဆိုတော့အဲ့ဒီရေလိပ်သားနဲ့ပတ်သက်လို့ရှိရင်ဒီရောတဘာဝပတ်ဝန်းကျင်တလို့ဒီဒီရေတော့နဲ့ပတ်သက်လို့ရှိရင်ဒီရှိတယ်ကျွန်တော်တမန်နေထားခြင်းဒီတော့ရတယ်ကျွန်တော်ဒီသာခံရဲ့ဟောပလိကနငါးအစားရှာစားလို့ရတယ်ဖြစ်တယ်
။ကြောက်ဖြူရေနဲ့စီမံကိန်းကိုအခုလက်ရှိသဘောတူညီချက်အရဒေါ်လာတန်း1300ယင်းနှိမ့်နှံ့ကြမှာဖြစ်ပြီးမြန်မာနိုင်ငံဘက်ကယင်းနှိမ့်နှံ့မှု30ရာခိုင်နှုန်းထဲဝင်ခွင့်ရမှာဖြစ်တယ်လို့တရုတ်အစိုးရဘက်က90ရာခိုင်နှုန်းထဲဝင်မှာဖြစ်ပါတယ်။ကနဦးတို့ကတော့မြန်မာဘက်က15ရာခိုင်နှုန်းနဲ့တရုတ်ဘက်က85ရာခိုင်နှုန်းထဲဝင်ဖို့ဦးသိန်းစိတ်အစိုးရလက်ထက်မှာသဘောတူညီခဲ့ကြပါတယ်
။ကိုညာဝင်းအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီဘဏ်လုပ်ငန်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံဗဟိုဘဏ်ကနေပြီးတော့နိုင်ငံခြားဘဏ်တွေကိုပြည်တွင်းကဘဏ်တွေလိုပဲဘဏ်လုပ်ငန်းဝန်ဆောင်မှုတွေကိုတိုးချဲ့ခွင့်ပြုလိုက်ပါတယ်။အခုလိုခွင့်ပြုလိုက်တာနဲ့ပတ်သက်ပြီးတော့ဘဏ်လုပ်ငန်းသုံးသက်သူတချို့နဲ့စီးပွားရေးလုပ်ငန်းရှင်တွေဘက်ကကြိုဆိုကြပေမဲ့လို့နိုင်ငံတကာဘဏ်တွေစီကချင်းငွေကလွယ်လွယ်ကူကူရနိုင်မှာမဟုတ်ဘူးဆိုပြီးတော့လည်းသုံးသက်ကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော်ကိုကောင်းဇာဟင်းကသတင်းပေးပို့ထားပါတယ်
။ဘဟုဘဏ်ကနေပြီးတော့နိုင်ငံခြားဘဏ်ကွဲတွေကိုပြည်တွင်းစီးပွားရေးလုပ်ငန်းတွေအတွက်ဘဏ်လုပ်ငန်းဝန်ဆောင်မှုတွေတိုးချဲ့ခွင့်ပြုလိုက်တဲ့အကြောင်းကိုမနေ့ကနိုဝင်ဘာလ၈ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဘဟုဘဏ်ကနိုင်ငံခြားဘဏ်ကွဲတွေဘဏ်ကွဲလိုင်စင်ထုတ်ပေးရမှာနိုင်ငံခြားကုမ္ပဏီလုပ်ငန်းတွေပြည်တွင်းနိုင်ငံခြားငွေကြေးအဖွဲ့အစည်းတွေပြည်တွင်းငွေရေးကြေးအဖွဲ့အစည်းများနဲ့ပူးပေါင်းပြီးပြည်တွင်းကုမ္ပဏီလုပ်ငန်းများအတွက်လက်ကားဘဏ်လုပ်ငန်းများဆောင်ရွက်ခွင့်ပြုခဲ့ကြောင်းလည်းဖော်ပြထားပါတယ်။ခုလိုခွင့်ပြုလိုက်ခြင်းကိုကြိုဆိုပေမဲ့ပြည်တွင်းဘဏ်တွေလိုချင်းငွေကိုတပြေးတညီတည်းမဟုတ်ဘူးဆိုရင်တော့ပြည်တွင်းဘဏ်တွေအတွက်အခက်အခဲရှိလာနိုင်တယ်လို့ဘဟုဘဏ်ဒုဥက္ကဋ္ဌဟောင်းဦးတန်းလွင်ကသုံးသပ်လိုက်ပါတယ
်။အခုဒီနိုင်ငံခြားဘဏ်လုပ်ငန်းတွေဒီဘဏ်ခွဲတွေဒီမှာထပ်မိုင်းပြီးတော့တိုးချက်လုပ်ပိုင်ခွင့်ထက်မှာသူက wholesale banking ကိုပေးတယ်ပေါ့ဗျာနော်။ပေးလို့ဆိုရင်ညမှာပေးပြီးတော့မှသူကအတိုးနှုန်းကြတော့သူကဘယ်လိုတတ်မှာမလဲ။ဒါလည်းဟိုတဲတဲကွဲတော့မသိသေးဘူးပေါ့။ဟုတ်တယ်မလားအတိုးနှုန်းကခုနပြောလို့အဲသူတို့စိတ်တိုင်းကြတတ်မှတ်မယ်ဆိုရင်တော့ဒါတော့ဒါပြည်တွင်းကတော့ဘယ်လိုပြန်လို့ရမလဲဟုတ်တယ်မလားအဲပြည်တွင်းမှာလုပ်ငန်းနေနဲ့တပြင်းညီနော်အဲဒီခုနပြောတဲ့စီမီစီကနေတတ်မှတ်မယ်ဆိုရင်တော့လေဒါအဲပြည်တွင်းမှာလုပ်ငန်းတာလုတ်တိုက်ခိုင်တာရှိတော့ပေါ့ဟုတ်တယ်မလားဒါမှမဟုတ်လေသူတို့ကြတော့တခါဒီအတိုးနှုန်းကအစားဘာအစားချင်းငွေအစားအတိုင်းတာအစားနော်ဟိုသူအကန့်တမရှိဘူးဆိုတာမျိုးအဲဆောရရင်တော့ဒါကျွန်တော်တို့ပြည်တွင်းမှာတော်တော်နည်းအခက်အခဲဖြစ်လာတယ်နော်အဲအဲ့ဒီတစ်ချက်ပဲပြောစရာရှိရမှာနော်တစ်ချက
်ဘဏ်လုပ်ငန်းပညာရှင်တဦးဖြစ်တဲ့ဦးရဲမင်းဦးကတော့နိုင်ငံခြားဘဏ်တွေစီကချင်းငွေရယူဖို့ SME လုပ်ငန်းတွေအနေနဲ့လွယ်ကူမှာမဟုတ်ဘဲစနစ်တကျတကျခိုင်မာစွာတိစောက်ထားတဲ့ SME လုပ်ငန်းတွေသာချင်းငွေချပေးမှာဖြစ်တယ်လို့ပြောပါတယ်
တော့ပထမတစ်ချက်ကနိုင်ငံခြားဘဏ်တွေကငွေချီးခွင့်ပေးတဲ့အတွက်သူကငွေချီးရောက်မယ်ဆိုရင်သူတို့မှာစီးပွားစကန်တွေရှိတယ်ဗျနိုင်ငံခြားဘဏ်တွေမှာမြန်မာဘဏ်တွေထက်ကိုပို့ပြီးတော့သူတိကျတဲ့တင်းချက်တဲ့စီးပွားစကန်တွေရှိတယ်အဲ့စီးပွားစကန်တွေနဲ့ကိုက်ညီတဲ့လုပ်ငန်းတွေချင်းကိုရပါတော့ SME တွေအားလုံးရမယ်လို့ဆိုကျွန်တော်တို့မျှော်လင့်လို့မရဘူး SME တွေမှာစနစ်တကျဖွဲ့စည်းထားတယ်စနစ်တကျစည်းရင်းစရာထားတယ်စနစ်တကျစည်းရင်းစစ်ရှိတယ်စနစ်တကျလုပ်ငန်းစီမံချက်တွေရှိတယ်အဲ့လိုလုပ်ငန်းတွေချင်းကိုလည်းရလိမ့်မယ်ဗျ အဲ့လိုမဟုတ်တဲ့လုပ်ငန်းတွေဆိုတော့ချင်းဝင်ရကြအောင်မှာမဟုတ်ဒါကျွန်တော်မြင်လာတော့ဘယ်လိုမြင်လဲဆိုတော့မြန်မာလုပ်ငန်းတွေကပဲပညာတတ်တဲ့စနစ်ကျတဲ့လုပ်ငန်းတွေကချင်းဝင်ရင်ရလိမ့်မယ်နိုင်ငံပိုင်နေရာနေ
ပြည်တွင်း SME လုပ်ငန်းတွေအနေနဲ့ပြည်ပဘဏ်တွေကလိုအပ်တဲ့စီမင်းစည်းကမ်းတွေနဲ့ကိုင်းညီမှုမရရှိနိုင်သေးတဲ့အတွက်ချင်းဝင်ရရှိဖို့ကခက်ခဲလိမ့်မယ်လို့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ကိုဝေတွန်းကပြောပါတယ
်။ဒါတော့အခုအမြင်ပြောရလို့ရှိရင်ဒီပြပကလာတဲ့ဆိုပါစို့ဒီဘန်ဒီအစ်စ်လာရင်လေလက်ရှိအခြေအနေမှာ SME တွေနဲ့ဒီဟိုချင်းဝင်ရရှိနိုင်မျိုးကတော့နည်းနည်းခက်အောင်ပါပဲကွာ။ဘာကြောင့်လဲဆိုတော့ဒီ SME တွေအနေနဲ့ကသူတို့မှအဲ့လိုမျိုးဟိုပြပနိုင်ငံတွေကလိုအပ်မဲ့ဥမာသဘောတကူကသူတို့ရဲ့ဒီအရှုံးမြတ်စရာတွေအခွန်ဆောင်တာတွေတခြားသောအသက်တန်းဟိုအလုပ်ကင်တက်တန်းအဲ့ဒါတွေကတော့လုံးနေဦးမှာပဲအဲ့တော့ဟိုပြည်တွင်းမှာဒီအနေနဲ့စိတ်ပူနေတာပါလဲဆိုတော့ဒါလိုက်တာနဲ့အကုန်လုံးကိုဘယ်လိုပြောမလဲလွယ်လွယ်ကူကူနဲ့ထုတ်ချီးလိုက်မယ်လို့ထင်တာဒါပေမဲ့အကိုအနေနဲ့တော့အဲ့လိုမထင်ဘူးဘာလို့လဲဆိုတော့ပြည်တွင်းပန်တွေမှာလည်းသူ့ကက်စတမာတွေရှိပြီးသားနောက်တစ်ခုကဒီ SME တွေအနေနဲ့ချင်းငွေတခုလည်းမဟုတ်ဘူးပြည်တွင်းပန်တွေနဲ့တခြားသောဟိုဘယ်လိုပြောမလဲဝန်ဆောင်မှုကောင်းကောင်းတွေလုပ်မယ်ဆိုတော့ပြည်ပပန်တွေကိုရှင်းနိုင်ပါပဲဒါပေမဲ့အခုအခြေအနေကတော့ပါလဲဆိုတော့တကယ်ကိုဟိုပြည်ပပန်တွေလာဖွင့်တဲ့အတွက်တော့ရှင်းပြမှုဒီနေရာတော့တော်တော်လေးကိုကြည်တွင်းမှန်နေနေတကယ်ရှိနိုင်တယ်လို့အခုယူဆတယ်
။မနေ့ကထုတ်ပြန်တဲ့ဗဟိုဘရဲ့ထုတ်ပြန်ချက်မှာတော့ပြည်ပဗန်တွေအနေနဲ့ပြည်ရင်းလုပ်ငန်းရှင်တွေကိုဘလို့အတူတူနဲ့ထားပြီးငွေချေးပေးမယ်။ဘလို့စီမင်းစည်းကမ်းတွေတက်မှတ်ထားလဲဆိုတော့အသေးစိတ်ကိုတော့မဖော်ပြသေးပါဘူး။လက်ရှိမှာတော့ဗဟိုဘန်မှာစရေးပိတ်ထားတဲ့ဘန်73ခုရှိပြီးတရုတ်၊ဂျပန်၊စင်ကာပူ၊အိန္ဒိယ၊မလေးရှားတဲ့ဘီယန်နိုင်ငံတွေပဲဖြစ်ပါလေခင်ဗျာ။
ကိုကောင်းဆက်ဟိန်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီသတင်းမီဒီယာသမားတွေရဲ့သတင်းနောက်ဆုံးအခြေအနေတင်ပြပေးကြပါတယ်အလဲပန်းသတင်းသမားတုံးကိုနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်95ခါခွေနဲ့ဆွဲဆိုထားတဲ့အမှုကိုတော့ရန်ကုန်တိုင်းအစိုးရအဖွဲ့ကဒီကနေ့ရုတ်သိမ်းလွှာတင်လိုက်ပြီဖြစ်ပါတယ်သတင်းမီဒီယာကောင်စီနဲ့ဆက်လက်ညှိနှိုင်းသွားဖို့ရှိတယ်လို့လည်းသိရပါတယ်အကြောင်းပြေဆုံးကိုတော့ VOA သတင်းတောက်မမေခသတင်းပေးပို့ထားပါတယ်
ဒီကနေ့တာဝန်မြို့နယ်တရားရုံးက11သတင်းသမားတွေရဲ့ရုံးချိန်မှာရန်ကုန်တိုင်းစိုးရဘက်ကအခုလိုအမှုရုပ်သိမ်းခဲ့တာဖြစ်ပါတယ်။သတင်းမီဒီယာကောင်စီနဲ့ညှိနှိုင်းဖို့အတွက်အခုလိုရုပ်သိမ်းခဲ့တာဖြစ်တယ်လို့တရားခွင်မှာတင်ပြခဲ့ကြောင်း11သတင်းတောက်တွေရဲ့ရှေ့နေအကျိုးဆောင်ဦးကြည်မြင့်ကဆိုပါတယ်
။အဲဒီ11ကိစ္စကတော့သူတို့ညွန်ကြားမှုကနေ့လယ်12နာရီမှရောက်လာတယ်။12နာရီမှရောက်လာပြီးတော့သူကရုပ်သိမ်းစာတစ်ခုတင်တယ်တင်တဲ့အစမှာဘာပါလဲဆိုတော့အဲသတင်းမီဒီယာကောင်စီကိုတိုင်ကြားထားတဲ့အတွက်ကြောင့်မလို့ငါးငါးခါဝေးနဲ့ဆွဲထားတဲ့အမှုကိုရုပ်သိမ်းဝင်ပြုပါလို့အစတင်နေပေါ့ရုပ်သိမ်းပါတယ်ပေါ့နော်အဲ့ဒါကိုတင်တဲ့အခါမှာတရားသူကြီးကအဲ့ဒါကိုနေခြင်းပဲနေ့လယ်2နာရီမှနေခြင်းပဲအမိန့်ချပြီးတော့ရုပ်သိမ်းဝင်ပေးလိုက်တယ်ပေါ့နော
် 11 ကြာနေသတင်းသမား3ကိုနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ခါနဲ့တရားဆွဲဆိုထားမှုကိုရုပ်သိမ်းရန်စောင့်ရွက်သွားမယ်လို့မနေ့ကဝန်ကြီးချုပ်ကသတင်းမီဒီယာသမားအချို့နဲ့တွေ့ဆုံချိန်မှာပြောဆိုထားတာရှိပြီးသတင်းမီဒီယာကောင်စီနဲ့ဆက်လက်ညှိနှိုင်းလှုပ်ဆောင်သွားမယ်လို့လည်းဆိုထားပါတယ်။ဒီပင် 11 မီဒီယာဘက်ကဒီသတင်းမှောင်ရမ်းမှုအတွက်ပြန်လည်ဖြေရှင်းဖို့လည်းပြောဆိုထားကဒီလိုမလှုပ်ဆောင်ပေးဘူးဆိုရင်တော့အမှုပြန်လည်လှုပ်ဆောင်သွားမယ်လို့လည်းဆိုထားပါတယ်။ဒီလိုပြောဆိုထားတဲ့ပေါ်ကာယကံရှင်စောင်းပါရှင်တဦးဖြစ်တဲ့ကိုဖြိုးဝေရဲ့သဘောထားကိုမေးမြန်းလာမှာတော့သူက
ကျွန်တော်တို့စကလေးကတောင်းပန်မယ်ဆိုလို့ရှင်ထောင်တဲ့တောင်ဝင်သွားကြတယ်လေ။
11 Channel ပါအောက်တိုဘာ10ရက်နေ့ကပါလာခဲ့တဲ့အမဲရှုံးနေတဲ့73စီဆိုင်တွေပေးငွေချေးသူဘသူမှမသိတဲ့ចောင်းကားနဲ့လူအမည်ပေါက်ပြည်သူရှေ့ဟာဆောင်းမဟာတိုင်းဆိုရအဖွဲ့ကိုပြည်သူတွေကယုံကြည်မှုပြက်စီပြီးအကြီးညိုပြက်စီတဲ့ဆိုတဲ့အချက်နဲ့11 Media Group မှာဆောင်းမရှင်ဖြိုးဝေအပါဝင်အယ်ဒီတာချုပ်ကိုကျော်စောလင်းနဲ့တာဝန်ခံအယ်ဒီတာကိုနယီမင်းတို့ကိုတိုင်းအစိုးရအဖွဲ့ကိုစားအစိုးရအဖွဲ့ယုံညွှန်ကြားရေးမှုဦးအောင်ကျော်ခိုင်ကပုံမှန်905ခါနဲ့တရားဆွဲဆိုခဲ့တာဖြစ်ပါတယ်။အမှုတိုင်ကြားခဲ့ပြီးတဲ့နောက်မှာတော့နိုင်ငံတော်သမ္မတရုံးဘက်ကစာနယ်ဇင်းကောင်စီနဲ့ညှိနှိုင်းလုပ်ဖို့ရန်ကုန်တိုင်းအစိုးရဘက်ကညွှန်ကြားခဲ့ရပါတယ်။ဒီလိုညွှန်ကြားချက်ထွက်ပေါ်ခဲ့ပြီးနောက်မှာတော့ပြီးခဲ့တဲ့ရုံးချိန်မှာ11သတင်းမီဒီယာသမားတွေကိုအာမခံပေးခဲ့တာဖြစ်ပြီးဒီကနေ့ရုံးချိန်မှာတော့အမှုကိုပိတ်သိမ်းပေးခဲ့တာဖြစ်ပါတယ်ရှင်။
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဆက်လက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ငံဝတ်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊သုတဆုံးလေးအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့ဤပညာခန္ဓာတို့ကိုနားဆင်ရဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်နိုဝင်ဘာလ9ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော
့မီဂါဝတ်များများရာရစီဗီဒီယိုကျွန်တော်တို့အဲ့ဒီချိန်တော့ဒီချာမလုံနိုင်ခဲ့ဘူးဘလို့ပြောမလဲအဲ့ဒီချိန်တော့စူလွယ်နတ်လွယ်ပေါ့နော်ဒါကြတဲ့ဟိုဂက်တာပိုင်းကြီးဆောက
်သိပ္ပံနဲ့နည်းပညာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးခန္ဓာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကကျင်းပခဲ့တဲ့အမေရိကန်သက်တမ်းဝက်ရွေးကောက်ပွဲမှာတော့အထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးမှာဒီမိုကရက်ရော Republican Party ကပါအမျိုးသမီးလွှတ်တော်အမတ်အနည်းဆုံး120စံချိန်ကျိုးပြီးတော့ရွေးကောက်တင်မြှောက်ခံခဲ့ရပါတယ်ဒါကြောင့်2018ခုနှစ်ဟာအမေရိကန်မျိုးသမီးတွေရဲ့ထူးခြားတဲ့နှစ်ပဲဖြစ်ပါတယ်။အကြောင်းဆိုကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလတန်းကစူးစီးတင်ပြထားတာနားဆင်ပါရှင
် You can bend
This is the year of the woman.
ဒီနှစ်ဟာမျိုးသမီးတွေရဲ့နှစ်ဖြစ်ပါတယ်လို့ပြောသွားသူကတော့သမရဟောင်းဘီလ်ကလင်တန်လက်ထက်1993ခုကနေ2000ခုအထိကျမကြီးနဲ့လူမှုဝန်ထမ်းဝန်ကြီးဖြစ်ထမ်းဆောင်ခဲ့သူဒေါ်နယ်ရှလလာပါသူဟာအင်္ဂါနေ့ကကျင်းပခဲ့တဲ့သက်တမ်းဝယ်ရွေးကောက်ပွဲမှာဖလော်ရီဒါပြည်နယ်ကနေအောက်လွတ်တော်အမတ်ဖြစ်အသက်89နှစ်အရွယ်မှာရွေးကောက်တင်မြှောက်ခံခဲ့ရသူလည်းဖြစ်ပါတယ်အလားတူပဲသက်တမ်းဝယ်ရွေးကောက်ပွဲတွေရဲ့ရလဒ်ကြောင့်အမေရိကန်နိုင်ငံရေးလောကမှာနေ့တစ်တတိဖြစ်လာပြီလို့လဲဒီမိုကရက်အောက်လွတ်တော်အမတ်အနည်းစုခေါင်းဆောင်California ပြည်နယ်က Nancy Pelosi ကပြောသွားခဲ့ပါတယ
် Thanks to you. Thanks to you. Tomorrow will be a new day in America.
ဒီစီဒီမှာလည်းမြစ်ပြဟာအမေရိကန်ပြည်ထောင်စုအတွက်နေ့စဉ်တစ်နေ့ဖြစ်မှာပါလို့အင်္ဂါနေ့ညကအောက်လွှတ်တော်မှာ Democrat Party က2010နောက်ပိုင်းအမအများစုထိန်းချုပ်မှုကိုရဖို့တေချာနေချိန်မှာအခုလိုပါတီထောက်ခံသူတွေကပျော်မဆုံးဩဘာပေးတဲ့အတူNancy Pelosi ကပြောသွားခဲ့တာဖြစ်ပါတယ်။ဒီနေ့ဟာအမေရိကန်နိုင်ငံရေးလောကမှာအမျိုးသမီးတွေရဲ့နှင်းလို့ပြောရခြင်းကတော့အထက်နဲ့အောက်လွှတ်တော်တွေမှာ Democrat ရော Republican Party ကပါအမျိုးသမီးလွှတ်တော်ကိုယ်စားလှယ်ပေါင်းအနည်းဆုံး120ရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။အောက်လွှတ်တော်မှာအနည်းဆုံးအမျိုးသမီး96ဦးရွေးကောက်တင်မြှောက်ခံခဲ့ရပြီးအဲ့ဒီအနည်း25ဦးတို့ကပထမဦးဆုံးချိန်ဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရရှိခဲ့ကြသူတွေဖြစ်ပါတယ်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေနဲ့အသက်89နှစ်အရွယ်ဒေါ်နယ်ရှလလာဟာအကြီးဆုံးဖြစ်ပြီးလွှတ်တော်မှာသမိုင်းတင်အသက်အငယ်ဆုံးအမျိုးသမီး2ဦးတို့ကတော့အသက်29နှစ်အရွယ်ရှိကြတဲ့အိုင်အိုဝါက Abby Finkenauer နဲ့နယူးယောက်ပြည်နယ်က Alexandria Ocasio-Cortez တို့ဖြစ်ပါတယ် Alexandria Ocasio-Cortez က
That's exactly what this is. Not a campaign or an election day.
ဒီဟာမြို့မီတွေတွေတမိုင်းတေနှစ်ဖြစ်တာကတော့သိကြပါလေ။ဒါဟာမဲဆွဲလှုပ်ရှားမှုလည်းမဟုတ်ရွေးကောက်ပွဲရဲ့နေ့တနေ့လည်းမဟုတ်ပါဘူး။ဒါဟာလှုပ်ရှားမှုကြီးဖြစ်ပါလေလို့ Alexandria Ocasio-Cortez ကပြောသွားတာဖြစ်ပါလေ။ဒါအပြင်အောက်လွှတ်တော်မှာပထမဦးဆုံးကျင်ဖြစ် Muslim မြို့မီနှူးတို့လည်းရွေးချယ်ခံခဲ့ရပါလေ။ Minnesota ပြည်နယ်ကIlhan Omar ကအနိုင်ရရှိခဲ့စဉ်ပြောကြားခဲ့တဲ့မိကုံးမှာသူနဲ့အတူပထမဦးဆုံးဖြစ်ရတွေ့အများကြီးပါလာတယ်လို့အခုလိုထောက်ပြခဲ့ပါတယ
် I stand here before you tonight
as your congresswoman elect with many hurdles behind my name. The first woman of color to represent our state in Congress. I'm going to talk to
you about this. I'm going to talk to you about this. I'm going to talk to you about this. I'm going to talk to you about this.ကျမဟာဒီပြည်နယ်ကအောက်လွတ်တော်အမှတ်ဖြစ်ပထမဦးဆုံးရွေးချယ်ခံရတဲ့လူမဲအမျိုးသမီးဖြစ်ပါတယ်။ဒါအပြင်ခေါင်းစည်းပွားချုပ်နဲ့ပထမဦးဆုံးလွတ်တော်အမှတ်လည်းဖြစ်ပါတယ်။အောက်လွတ်တော်မှာပထမဦးဆုံးရွေးကောက်ခံခဲ့ရတဲ့ဒုက္ခသည်တူလည်းဖြစ်ပါတယ်။ဒါအပြင်အောက်လွတ်တော်မှာရွေးချယ်ခံရတဲ့ပထမဦးဆုံးသောမွတ်စလင်အမျိုးသမီးနှစ်ဦးနဲ့တူဖြစ်ပါတယ်လို့ဆိုမားရဲနိုင်ငံကဒုက္ခသည်ဖြစ်ခဲ့သူအီလ်ဟန်အိုမာကပြောသွားခဲ့တာဖြစ်ပါတယ်။အောက်လွတ်တော်မှာနောက်ထပ်ရွေးချယ်ခံခဲ့ရတဲ့မွတ်စလင်အမျိုးသမီးကတော့မစ်ရှိဂန်ပြည်နယ်ကရာရှိဒာတာလက်ဖြစ်ပါတယ
်။ I am Congresswoman elect Rashida.
ကျမကအောက်လွတ်တော်အမတ်အဖြစ်နဲ့ရွေးကောက်တင်မြှောက်ခံခဲ့ရတဲ့ရာရှိဒာတာလက်ပါ
။ဒါအပြင်ကယ်လီဖိုးနီးယားပြည်နယ်ကယွန်ကင်းကလည်းအောက်လွတ်တော်မှာပထမဦးဆုံးရွေးချယ်ခံခဲ့ရတဲ့ကိုရီးယားနွေဘွားအမေရိကန်အမျိုးသမီးဖြစ်ပါတယ်။ဒီတက်တန်းဝယ်ရွေးကောက်ပွဲမှာ Native American Corps တိုင်းရင်းအမေရိကန်အမျိုးသမီးနှစ်ဦးတို့လည်းပထမဦးဆုံးချင်းရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။တူဦးကတော့ညူးမက္ကဆီကိုပြည်နယ်ကဒက်ပ်ဟယ်လန်ဖြစ်ပါတယ
်။ I didn't have a role model in Congress.
တော်မှာကျမအတွက်ရှေ့ဆောင်မဲ့ကျမတို့တိုင်းရင်းအမေရိကန်အမျိုးသမီးနောက်တဦးမရှိခဲ့ပါဘူး။လွှတ်တော်အမတ်ဘလို့ဖြစ်အောင်ကြိုးပမ်းယူရတယ်လဲ။ကျမကိုအကြံပေးပါလို့တွားတောင်းရမဲ့တိုင်းရင်းအမေရိကန်အမျိုးသမီးမရှိခဲ့ပါဘူး
။ဒက်ပ်ဟယ်လန်နဲ့တူရွေးချယ်ခံခဲ့ရတဲ့တိုင်းရင်းအမေရိကန်အမျိုးသမီးနောက်တူကတော့ Sherrice Davis ဖြစ်ပါတယ်။သူက Kansas ပြည်နယ်က LGBT ခေါ်လိင်တူဆက်ဆံသူတူဦးဖြစ်ပြီးသူဟာကရာတေကျွမ်းကျင်သူတူဦးလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံရေးမှာအမျိုးသမီးတွေလွှတ်တော်မှာပါဝင်မှုအများဆုံးတိုးခဲ့တာ1990ခုကဖြစ်ခဲ့ပြီးထို့စဉ်အောက်လွှတ်တော်မှာအမျိုးသမီး24ဦးနဲ့အထက်လွှတ်တော်မှာအမျိုးသမီး6ဦးတို့ရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။ပြည်ခဲ့တဲ့လက IPU ခေါ်နိုင်ငံတကာလွှတ်တော်များဆိုင်ရာတက်မကကအမေရိကန်ပြည်ထောင်စုဟာကမ္ဘာပေါ်မှာအမျိုးသမီးလွှတ်တော်မှဥယျာဉ်များတဲ့အဆင့်မှာ104လိုက်တယ်လို့ထုတ်ပြန်ထားပါတယ်။ဒီတက်တန်းဝဲရွေးကောက်ပွဲမှာအခုလိုဥယျာဉ်တိုးလာတဲ့အတွက်ကြောင့်လေအမေရိကန်ပြည်ထောင်စုအနေနဲ့အဆင့်တက်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။အခုလိုအမေရိကန်နိုင်ငံရေးမှာအမျိုးသမီးတွေဘာကြောင့်စိတ်ပါဝင်စားမှုတိုးလာရပါသလဲ။ Pennsylvania နေနိုင်ငံရေးလေးလာသူဒေါ်ဖြူဖြူရဲ့သုံးသက်ချင်းနဲ့တူဒီသတင်းပိုက်ရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါလေရှင
်အချက်ကအောက်လွတ်တော်ကဆိုရင်120ရှိတယ်အောက်လွတ်တော်ပါဆိုရင်96ယောက်လောက်ရှိတယ်အမျိုးသမီးတွေရွေးချယ်ထိအဲ့ထဲမှာ25ယောက်ကတခါမှပထမဆုံးချိန်ရွေးချယ်ထိတာပေါ့နော်နောက်ထူးခြားတာကအသာရေးခံယူချက်မတူလူမျိုးမတူနော်ယဉ်ကျေးမှုဓလေ့ထုံးစံမတူတဲ့အမျိုးသမီးတွေအများကြီးပါဝင်လာတယ်ထူးခြားတာအခုမျိုးသမီးနှစ်ဦးပါဝင်နေနောက်ပြီးတော့ LGBT အဲ့မျိုးသမီးတွေလည်းပါဝင်လာတွေ့တယ်ဒါတော့ဒါကိုကြည့်ကြည့်အဖြစ်အမျိုးသမီးတွေကပါလဲဆိုရင်အရင်ကနိုင်ငံရေးကိုစိတ်ဝင်စားပဲနဲ့ကိုမီတာစုကြီးနဲ့အိမ်မှာလည်းငုတ်တုတ်ထိုင်နေလို့သူတို့မဖြစ်တော့ဘူးလေသူတို့နဲ့အရင်စိတ်ဝင်စားမဲ့ကျမရင်းနဲ့ပတ်သက်တဲ့ဟာတွေလည်းသူပါလာတယ်နောက်ပညာရေးနဲ့ပတ်သက်တဲ့ဟာတွေလည်းပါလာတယ်စိတ်ဝင်စားတယ်အရင်လိုနေလို့မရဘူးဆိုတဲ့သဘောပေါ့နော်နောက်တိုက်ပြရအခုနေခါမှာဆိုရင်နေရာကိုကွဲနေတယ်အဲ့လိုမျိုးကွဲနေလို့မဖြစ်အောင်ပေါ့နော်အဲ့ဒါအခုတော့သူပါမဖြစ်မယ်ဆိုပါလာရတဲ့ပုံရှိတယ်သူအမျိုးသမီးတွေကပို့ပြီးတော့ခံစားလွယ်တယ်ဒါခံစားလွယ်တော့အဖြစ်ဖြစ်တစ်ခုကိုကြည့်လိုက်မယ်ဆိုဖြစ်လိုက်မယ်ဆိုရင် तू ကတကယ်ကိုရင်ထဲမှာပါပြီးတော့ emotional ဖြစ်တယ်ပေါ့သူများပြောတယ်အမျိုးသမီးတွေက emotional ဖြစ်တယ်ဟုတ်တယ် emotional ဖြစ်တယ်ခံစားပြီးတော့မှမြင်တာလေတင်းကိုကြည့်လိုက်ကမှခံစားပြီးမြင်တယ်ဥက္ကဋ္ဌအခုအမျိုးသမီးတယောက်ကသူအိမ်ထဲမှာအိမ်နောက်ရှင်မှာအော်သူအိမ်တော်ဟင်းရိုက်ချင်းချင်းရဲ့ TV ဖွင့်နေတဲ့ခါမှာအခုလိုကျမပြောဆိုကယ်လီဖိုးနီးယားမှာ net club ထူမှာလူတယောက်ကဝင်လိုက်တယ်ဝင်ပြီးတနတ်နဲ့ပြတ်တက်လိုက်တယ်ဟိုတနေ့ရပဲဟိုဂျူးတွေဖျက်ရှစ်ခိုးကြောင်မှာသွားပြီးအဖိုးကြီးတွေအဖွားကြီးတွေ68အသက်68တောင်ပါသွားသေးတယ်ငုံတုတ်ကလေးတွေဘာမှလည်းရွှေ့နိုင်မရွှေ့နိုင်တဲ့ဟာဝင်ပြီးတော့ပြတ်နဲ့တနတ်နဲ့ပြတ်အဲ့ဒါမျိုးကိုပြရတဲ့ခါမှာကြည့်နေတဲ့အမျိုးသမီးနဲ့အမျိုးသားရဲ့ခံစားချက်ကမတူဘူးနော်အမျိုးသမီးကအဲ့ဒါမြင်တဲ့ခါကျသူကဒီလူနေရာတွေတော့ဖျားချောင်းနေလို့နေရာတွေအဲ့လို night club လို့နေရာတွေတော့ဟိုကမလုံးကျုံတဲ့ကြာငါသားငါသမီးငါမီးနော်ငါမီးတွေအတွက်အဲ့လိုအမျိုးသမီးတို့ကလည်းအဖွားကြီးတွေပါတယ်နော်မဲပေးတဲ့ထက်မှာအဖွားကြီးတွေလည်းပါတယ်ကျမလည်းအဖွားကြီးပဲကျမဒီမိုကရက်ကိုမဲပေးတာအဲ့လိုမျိုးမြင်လာတယ်လေကိုကဟာကိုတစ်ခုမှတစ်ခုလုံးမှရမယ်ဘာလို့ဆိုအခုသူက Republican က80%ရတယ် Republican တမရ
太落到啊嘞 ，Republican， 俺落到个 Republican， 哎，等于落他落到没铁道，他苦苦我，我阿那我参加不到 low 嘞 ，low 过 low 嘞，哎，到底没得嘛？第八个 Democrat 不个，哎呀，我上手家嘞嘞，哪个意思？哪个意思嘛？的老婆哪个也听了嘛？咱们路掉个嘞，各位看啥子戏了没？哪个意思的个嘞？上手了没？过这里面来，苦路安尼哈，他人家都路那么铁定，花那么铁定，他啊，哎啦，第等于落他们啦，那第路啊。Maybe look at Matinem and Lutamla, so touchy the lid, begin and so tatted, then they look at it and then they look at Dilunem Ham, Nama, Jama, Jama, Tansa, and Nama, over Mama, questioning it, she did, Pina, you seen it, a daughter, and she did. And I went back my board, you'll meet it, went back now, Nanyara board.妈呀你的妈呀我的妈呀我的妈呀我的妈呀我的妈呀我的妈呀我的妈呀我的妈呀我的妈呀我的妈呀我的妈呀我的妈呀我的妈呀我的妈呀我
ထလလတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညနဲ့စနေမနက်ခင်းနေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့တုဒ္ဒဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှတ်ရဲ့တုဒ္ဒဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့ Miss Asia USA အလှမယ်ပြိုင်ပွဲမှာမြမကိုစားပြုပြီးတော့ဝင်ရောက်ရှင်ပြိုင်မဲ့2016ခုနှစ်တုန်းကအဲရီဇိုနာပြည်နယ်ရဲ့ကိုစားပြုမဲကဘာမြေမတ်ဂျီမေဆင်ကိုဒီပြိုင်ပွဲအကြောင်းနဲ့ပတ်သက်ပြီးတော့ကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားတာကိုဒီသတင်းပတ်ရဲ့တုဒ္ဒဆုံလေးအမေရိကန်တခွင်အစီအစဉ်မှာနားဆင်ကြရအောင်ပါရှင်
နိုဝင်ဘာ19ရက်နေ့မှာကျင်းပမယ် Miss Asia USA ပြိုင်ပွဲမှာမတ်ဂျီမေဆင်လည်းပါဝင်ရှင်ပြိုင်မယ်လို့သိရပါတယ်။ဟိုဒီပြိုင်ပွဲဘယ်မှာကျင်းပမှာပါလဲ?
Miss Asia USA Redondo Beach California မှာဖြစ်မှာပါဦး
။ Miss Asia USA ဆိုတော့ဒီပြိုင်ပွဲမှာကလူဘယ်လောက်များများဝင်ပြီးတော့ပြိုင်မှာပါလဲ?
အခုကျွန်မတိလောက်ကလူ50ပါမှာပါ။လူ50မှာ category အမျိုးစုံရှိတယ်။အဲ category ကလူ50ကျွန်မပြိုင်မှာ Miss category မှာပြိုင်မှာပါသူတို့ရှိမှရှိတဲ့ title Miss Asia USA ပြီးတော့ Miss Teen Asia USA Mrs Asia USA ရှိပါတယ
် Miss Asia USA ပြိုင်ပွဲမှာပေါ့လေအဓိကတော့အမေရိကန်မှာရှိနေတဲ့အာရှနိုဝေဘွားတွေဝင်ပြိုင်ကြတာဆိုတော့ဘယ်လူမျိုးတွေဝင်ပြီးတော့ပြိုင်ကြလိမ့်ရှိလဲ
ဟုတ်ဘူးရှိတာဟုတ်ကျွန်မပထမဦးဆုံးမြန်မာပြီးတော့ဂျပန်ရှိတယ် Thailand ရှိ Filipino Vietnamese ရှိတယ်India ရှိတယ်အမျိုးဆုံး Asian Southeast Asian country တွေအများကြီးရှိပြော China ဆိုလို့ရှိ China ရှိ Hong Kong ရှိတယ်အဲ China မှာအဲ့လိုပွဲတော့ဆိုင်အကုန်ပါပါတယ
်ဆိုတော့ဒီလူမျိုးတစ်မျိုးကိုစားပြုကတယောက်ပဲဝင်ပြိုင်လို့ရတာလားဘယ်နှယောက်ဝင်ပြိုင်လဲ
တယောက်ချက်ပို့ပြီးဝင်ပြိုင်ရပါဆိုသူတို့တွေကဟို each country မှာအများများ represent လုပ်လို့ရတယ်ဆိုတာတယောက်ချက်မတတ်မှသာ ਉ ဒါပေမဲ့နိုင်တာတော့တယောက်ချက်ပဲနိုင်လို့ရတဲ့ title ဟုတ်ဘူ
းဆိုတော့ပြိုင်ပွဲရဲ့နာမည်က Miss Asia USA ဆိုတော့ဒီအမေရိကန်မှာနေတဲ့ Asia နယ်ပွားတွေရဲ့ပြိုင်ပွဲဝယ်ပေါ့နော်တခြားနိုင်ငံကဘယ်သူမှမပါဘူ
း ဒီနှစ်ကကျတော့ Japan ကတယောက်ပါတယ် तू ကအဲပြိုင် Mrs. Title မှာပြိုင်နေအမျိုးသမီးရဲ့ तू မှာ तू က Japan ကိုကိုစားပြုခြင်းလို့ဆိုပြီးတော့ကျတဲ့အနေပြီးတော့သူ့မိဘနဲ့လာပြီးတော့ဒီနှစ်ပြိုင်တာရှိအဲ့ဒါတော့သိတယ်သိထားတာရှိပါတယ
်ဆိုတော့သူကနိုင်ငံတကာပြိုင်ပွဲလားဒါမှမဟုတ်လို့ရှိရင်ခုနကလိုပေါ့ဒီတိုက်တယ်အရာဆိုရင်တော့ဒါအမေရိကန်ပြည်ထောင်စုတွေကအာရှຫນွေဘွားတွေရဲ့ Miss ပြိုင်ပွဲလို့ယူဆလို့ရတာပေါ့လေဆိုတော့ဟိုနိုင်ငံတကာကိုဝင်ပြီးတော့ရှင်ပြိုင်လို့ရလား
ကျွန်မတိလောက်ကရှင်ပြိုင်လို့ရတယ်Director International ဘက်ကိုကူးကျင်တော့အဲ့ဒါကြောင့်လို့သူဖွင့်ပေးထားတာအဲ့တခြားနိုင်ငံတွေလာပြီး Age ကိုကAsian Heritage ကိုရှင်ပြိုင်လို့ရတယ
်။ဆိုတော့ဒီ Miss Asia ပြိုင်ပွဲမှာဆိုတော့ကောဒီပြိုင်ပွဲမှာအစီအစဉ်တွေကဘာတွေပါပါလဲ
။ပြိုင်ပွဲမှာအစီအစဉ်တွေကပထမဦးဆုံး State ခုလို့ရှင်ပြိုင်မှာကို National Costume ပြိုင်မယ်
။ကိုလူမျိုးဝတ်စုံပေါ့နော်
။ဟုတ်ကဲ့လူမျိုးဝတ်စုံဘလောက် creative လုပ်ပြီးဘလုံး တခြားနဲ့မတူအောင်ပြနိုင်တယ်ပေါ့။အဲ့ဒါပြိုင်မယ်။တန်နီးလို့ရှင်ကျမတို့တွေအကုန်လုံးကopening number ဆိုတာရှိတယ် opening number ကောင်ဝင်သူတို့ထုတ်ပေးတဲ့ကောင်ဝင်နဲ့အကောင်ပြိုင်မယ်ဆိုရင်ဒီမှာဘယ်သူကကိုင်းတယ်ဘယ်သူကမကိုင်းနိုင်လဲဘယ်သူက personality ရှိတယ်ပေါ့အ အဲ့ဒါကြည့်မယ်ကြည့်လို့ရှိရင်စွန်းစုပြိုင်မယ်စွန်းပြုတ်စွန်းစုပြိုင်လို့ရှိရင် evening ကောင်းပြိုင်မယ်ပြိုင်ပြီးတော့မှ final တဲ့သွားမှာ
ဆိုတော့ဟို talent ပြိုင်ပွဲတွေဝါရီရောအဲ့ဟို talent ပြိုင်ပွဲတွေဝါရီရောပါလား
ဒီပွဲကတော့ talent မပြိုင်တချို့ pageant တွေက talent ရှိတယ်တချို့ pageant တွေက talent မရှိပါဘူ
းဆိုတော့ match me စင်းကရောဒီပြိုင်ပွဲမှာဘလို့ဝစ်စုံကိုဝစ်ပြီးတော့ပြိုင်မယ်လို့စဉ်းစားထားပါလဲ
အခုကျမညမcostume ဆိုလူတွေမတွေ့ဘူးတဲ့ဥစားကိုလည်းပြအကျင်လဲဆိုတော့အဲ့ပမာညီမတီးရဒီဇိုင်နာနဲ့ဥစားပူပေါင်းပြီးတော့ costume တစ်ခု create လုပ်ထားအဲ့ costume ကင်းကြီးကင်းကြီးက costume ဖြစ်ပါတယ် ကျမဝတ်မှာတော့ mainly ဥစားဝတ်မှာပါအဲ့ပေါ်ကကင်းကြီးကင်းကြီး outfit ချောက်ကကြောက်သူတွေကနှစ်ချောက်ပုံစံနဲ့ကိုလုံးတို့မျက်နာတို့တွေကတော့လူပုံစံပေါ့ပြီးအတောင်မှန်နေလဲပါတော့အမျိုးစုံတီnormal gaming game ရာ costume မတူအောင်လို့နည်းနည်းလေးထွင်ထားတာရှိတယ်ဒီဥစားနည်းနည်း different ဖြစ်တယ
်ဆိုတော့လောက်တာကြတော့ဟိုမြမပီကိုလှမ်းမာလာကိုယ့်အကူလှုပ်လာ
ဟုတ်ကဲ့မြမပီမှာမိမိနဲ့ရင်ချင်းယောက်က तू က design ဒီ page log out အရင်ကတည်းက design ကိုဆွဲပေးတယ်ဆိုတော့ဒီ different design ကြီးပြပြီးတော့ပေးဟာကြိုက်တယ်ပေါ့ဆိုပြီးတော့အဲကျွေးပြီးတော့အဲမိမိတို့နောက်တငယ်ချင်းတယောက်ကပဲအမိဟိုအမိတို့နဲ့တည်တာကြားလာပြီးငွေလေးကပြီးတော့အဲအမသူကအင်းကြီးချုပ်တာဆိုတော့သူနဲ့ဒီဇိုင်နာတွေကပေါင်းပြီးတော့ချုပ်ပြီးတော့ဒီ costume ကိုတီထွင်ထားပေးတာမိမိတို့ပြီးတော့ဟိုပြီးခဲ့တဲ့အတွက်ကမှရောက်တာပါသူမှပြန်နေ plan ပို့လိုက်တာ
ဆိုတော့အခုဒါပြိုင်ပွဲရလဲပဲတိတ်ပြီးတော့မကြခင်မှာကျင်းပါတော့မှာဆိုတော့အားလုံးဒီပြိုင်ပွဲအတွက်ကောအစင်းသင့်ဖြစ်ပါပြီလားဒီဝစ်စုံနေပါရရောဟိုစမ်းပြီးတော့ဝစ်ကြည့်ပြီးပါပြီလ
ားဝစ်စုံစမ်းဝစ်ကြည့်ပြီးနည်းနည်းလေးတော့ပြန်ပြင်ရမယ် tweak လုပ်ရမယ် size လေး adjust လုပ်ရမယ် ဒီ accessories နေရာမှာပေါ့အဲ့ဒါကြတော့ကျမအမေကအဲ့ဒါဟိုနည်းပြင်တာလေးတွေလုပ်ပေးမယ်ဒီကောင်းစုပ်ကလေးတွေပါလေးဒီဘာလို့ကောင်းစုပ်ဆိုတာကတော့ဒီ head piece အကြီးတစ်ခုပါတဲ့အဒီဂိမ်းကြီးညာအတွက်အဲ့ဒါကိုဟိုဥစား very well fitted ဖြစ်အောင်လို့ကျမမြန်ပြန်ပြီးနည်းနည်း tweak လုပ်ပေးပါမယ
်ဟိုတစ်ခါတော့ကတော့ဒီ miss art မေကဘာမီပြိုင်ပွဲမှာလည်းဝင်ပြိုင်ခဲ့တယ်အခုတစ်ခါလည်းဒီပြိုင်ပွဲမှာဝင်ပြိုင်နေဆိုတော့ဒီမတိုင်ခင်မှာရောဈာထဲမှာဘယ်ပြိုင်ပွဲတွေမှာဝင်ပြီးတော့ပြိုင်ခဲ့တာရှိပါသေးလဲ
ဈာထဲမှာပြိုင်ပွဲမပြိုင်ပြဘူးဘာဖြစ်လို့လဲဆိုတော့ကျမကျောင်းပြဟိုကျောင်းတက်တော့နားစင်တက်နေတော့အဲ့ဒါနဲ့ဒီဖက်ကြီးကနေပေါ့ခဏ break ယူပြီးတော့အဲကျောင်းတက်တာပေါ့ဟိုကတော့ကျောင်းခဏရထားတယ် car accident တွေပါတယ်ဖြစ်တာနဲ့တော့ပြကျောင်းပြန်တက်တော့ပြီးဟို now school ရကြကျောင်းပြန်တက်ပါမယ်အဲကျောင်းမပြတက်ခင်လေးဒီပွဲကိုဝင်ပါနိုင်လို့ပါပြလိုက်တာပ
ါဆိုတော့ဒီပြိုင်ပွဲအတွက်ကောတခြားပါတွေကြိုတင်ပြီးတော့ပြင်ဆင်ထားပါသေးလေ
ဟုတ်ဒီပြိုင်ပွဲကအကြီးတစ်ခါမှအဲ့လိုမျိုးတခြားကြီးကျယ်လို့ National Costume ပါတဲ့အကြီးကျယ်ကြီးတစ်ခါမှလို့တိတ်လည်းမပြိုင်ဘူးတော့ဟိုcoach တယောက်ရှိပါတယ် coach ကဘယ်လိုမျိုးလမ်းလျှောက်ဒီ costume ဆိုဘယ်လိုမျိုးလုပ်ဘယ်လိုလမ်းဒီ swim suit တို့ evening gown တွေဆိုဘယ်လိုလမ်းလျှောက်အဲ့ဒါတွေသင်ပြရနေပါတယ်တော့လုပ်ပါတယ်ပြီးတော့ exercise လည်းလုပ်ပါတယ်ကိုယ်ကျန်းမာရေးအတွက်ပါဒီ prepare လုပ်နိုင်အောင်ပေါ့ဆိုတော့အဲ့ဒါတွေအကုန်လုံးလုပ်တယ် make up ဆိုလဲဒီ CR account နဲ့တင်တဲ့ပြင်ဆိုတဲ့အကုန်တင်ထားတယ်ဆိုတော့အစဆုံးအောင်မြင်အောင်ဒီမြန်မာကိုစားပြုနိုင်နိုင်အောင်အကုန်လုံး prepare လုပ်နေပါတယ
်ဆိုတော့ဒီပြိုင်ပွဲမှာကဟိုမြန်မာတွေအရင်တော့ဝင်ပြီးတော့ပြိုင်ဘူးပါလား
ကျမဒီလောက်ကမပြိုင်ဘူးဒီကနေ့တည်းတော့ invite လုပ်တယ်ကျမကိုအဲ director အတူရှိလာပြိုင်မို့ဘောမြန်မာဆိုတာမရှိသေးဘူးဘောအဲ့snip တီတော့ခေါ်ပေမဲ့မအားတာနဲ့ပြီးတော့ prepare လုပ်ဖို့အချိန်ကအရန်ဆိုတာနဲ့အကုန်ဖြည့်စီမပေးနိုင်တာနဲ့ခဏနေအောင်လို့နောက်နှစ်မှပြန်မယ်ဆိုပြီးဒီနှစ်ကျတော့ကြိုင်ဖြစ်သွားတာပါအဲကျမဒီလောက်ကကျမပထမဦးဆုံးမြန်မာပ
ါဟုတ်ကဲ့ပါမက်ကြီးမင်းစင်အခုလိုတာမြန်မာကိုစားဝင်ပြီးတော့ပြိုင်မှာဆိုတော့အားလုံးအဆင်ပြေချုံးမြောပါစေလို့ဆုတောင်းပေးပါတယ
်ကျေးဇူးပါ
ကို
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့တူတဆုံလင်အမေရိကန်တခွေအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းမှာလည်းတလဲပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာလျှက်စစ်ဆွရင်ဘာကြောင့်မလုံမလောက်ဖြစ်နေရတာပါလဲရေရှည်အတွက်ဘာလို့တင်ပါသလဲမြန်မာနိုင်ငံမှာရောအမေရိကန်နိုင်ငံမှာပါနှစ်ပေါင်း40ကျော်လျှက်စစ်အင်ဂျင်နီယာအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့တဲ့ဦးအောင်ခင်ရဲ့အမည်ကိုကြည်ရအောင်နော်
ဒီအားလျက်စစ်ကဟိုကျွန်တော်တို့ဒီမှာ potential အများဆုံးရှိတယ်လေကျွန်တော်တို့ဒီတောင်တန်းကြီးတွေကလည်းတောင်နဲ့မြောက်ဆန်းနေတယ်နောက်ပြီးတော့မြစ်တွေကလည်းတောင်နဲ့မြောက်စီးနေတယ်ဆိုတော့ဒီအားလျက်စစ်ကိုအဓိကထားလုပ်နိုင်ရင်ပိုကောင်းတယ်ကျွန်တော်လုပ်ခဲ့တုန်းကကျွန်တော်အစပြီးတော့အလုပ်ဝင်တော့အဲဒီမိုးပြည့်ရေကာတာစီမံကိန်းမှာတာဝန်ကြားတယ်ပြီးတော့နောက်လော်ပီတာ73လုံးတူးချက်စီမံကိန်းမှာတာဝန်ကြားတာပေါ့အားလုံးပေါင်း6နှစ်လောက်ကြားတယ်ပြီးတော့ကျွန်တော်ဒီလော်ကားတာအခွေုံမှာအဲအနာတပီးပေါ့နော် extension လုပ်တော့အဲ့မှာကျွန်တော်ပါတော့ပေါ့ကျွန်တော် electrical engineer အနေနဲ့ပေါ့ကျွန်တော်ကလော်ပီတာမှာလုပ်ခဲ့တော့ရေအားလျှက်စစ်နဲ့လည်းချီတွေ့မှုရှိခဲ့တယ်ရန်ကုန်ရောက်တော့လည်းအဲ့ကျွန်တော်တို့ဒါအလိုက်စီမံကိန်းကြီးနောက်ပြီးတော့ gas turbine စောက်တာလည်းပါတယ်အဲ့တော့ကတော့ကျွန်တော်တို့လုပ်ခဲ့ရတဲ့ခြေနေရတော့ရတဲ့ budget ပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကလုပ်ရတာဒါပေမဲ့ခက်တာကကျွန်တော်တို့လက်တက်တော့အဲလိုရေအားလျှက်စစ်ကဟိုကြားတယ်လေသူကရင်းနှီးရလဲများတယ်နောက်ပြီးတော့ဒီဟို consumption ပြည့်ရက်ကလည်းကြားတယ်ကြားတယ်ဆိုတော့အဲ့ဒီအချိန်ကဆိုးရစိတ်မရှိဘူးစိတ်မရှိဘူးဆိုတော့အဲ့ဒီလိုရေအားလျှက်စစ်ကြီးတွေကိုတေချာကြနာနာကျွန်တော်တို့လုံးကတော့ကင်တာတို့ဆယ်တော်ကြီးတို့အဲ့ဒီလိုရေအားလျှက်စစ်ကြီးတော့လုတ်တော့လုတ်တယ်ဒါပေမဲ့လို့လည်းဟိုရေအားလျှက်စစ်ကထွက်လာတဲ့အချိန်ကျရင်သူကဒီ low operation cost ပေါ့နော်အဲ့ဒီ operation cost နေနေနဲ့ run လုပ်လို့ရဒါပေမဲ့ तू ကတိဆောက်တဲ့ကာလကကြာတယ်နောက်ပြီးတော့ဒီရင်းနှီးရနေနေများတော့ကျွန်တော်တို့အဲ့ဒီအချိန်တုန်းကဟိုအဲ့ဒီဟာကိုကောင်းကောင်းတကယ့်ကိုအောင်းအောင်းမြင်မလုပ်နိုင်ခဲ့ဘူးကျွန်တော်တို့တကယ့်ဒီဟို potential ရှိတဲ့ရည်ရည်ချက်စစ်ကြီးတွေမှာထမတိယစီမံကိန်းတို့ပါတော့အဲ့လို megawatt များများရည်ရည်ချက်စစ်ကြီးတွေကိုကျွန်တော်တို့အဲ့ဒီအချိန်တုန်းကဒီချမလုပ်နိုင်ခဲ့ဘူးဘလို့ပြောမယ်အဲ့ဒီချိန်တုန်းကတော့စူလွယ်နဲ့လွယ်ပေါ့နော်ဒါကြတဲ့ဟို gas turbine ကြီးဆောက်သူကအဲ့လိုရန်ကုန်ကိုပဲအဓိကမီးရဖို့ကိုပဲသူကစဉ်းစားပြီးတော့အဲ့လိုမျိုးကြီးရှည်ကိုကောင်းလာမယ်အဲ့ဒီစီမံကိန်းတွေကြတော့တိတ်ပြီးတော့မလုပ်နိုင်ခဲ့ဘူးမလုပ်နိုင်ခဲ့ဘူးဆိုတာခုနကျွန်တော်ရှင်းပြသလိုပဲဒီရက်ကြာတာရယ်နောက်ပြီးတော့ပတ်စံအရင်းကြီးများတာရယ်အဲ့ဒီဟာကိုအကြောင်းပြပြီးတော့ဒီချာတီတီရောမလုပ်ခဲ့လို့အဲ့လိုခုချိန်မှာအဲ့လိုဖြစ်နေတာအဲ့ဒီချိန်တော့သာကြာကြာနာနာပေါင်းလောင်းတို့ကင်တာတို့ဆယ်တော်ကြီးတို့ထမတိကြီးတို့အဲ့လိုမျိုးရေအားလျက်စစ်ဆက်ယုံတွေကိုတေချာဆောက်ခဲ့လို့ရှိရှင်ခုချိန်ဆိုရင်ကျွန်တော်တို့ကတော်တော်ကြီးအခြေအနေကောင်းနေတယ်ဒါပေမဲ့အဲ့ဒီချိန်တော့အဲ့ဓာရီကတည်တည်ချာချာမလုပ်နိုင်ခဲ့ဘူ
းအဲ့ဒီလိုမလုပ်နိုင်ခဲ့တဲ့အတွက်မြန်မာနိုင်ငံမှာအခုချိန်မှာဆိုအစိုးရကအရှုံးခံပြီးလျက်စစ်တပ်အားကိုဖြန့်ဝေပေးနေရတာပါအရင်ကမြန်မာနိုင်ငံမှာရေအားလျှက်စစ်အတွက်အဓိကလော်ပီတာကိုအားထားခဲ့ရပါတယ်။အမေရိကန်နိုင်ငံမှာတော့1930တွေအတွင်းစီးပွားပြက်ကတ်ဆိုင်နေချိန်မှာပဲရေရှည်အတွက်ဈေးအပေါ်ဆုံးနဲ့အကောင်းဆုံးရေအားလျှက်စစ်ထုတ်ဖို့အတွက်ကော်လိုရာဒိုမြစ်ကြီးကိုပိတ်ပြီးဟူဗာဆယ်ကြီးကိုတိဆောက်ခဲ့တာကြောင့်ဝင်းကျင်ပြည်နယ်တွေမှာလျှက်စစ်မီတာမကတောက်သုံးရေပါရေရှည်အတွက်အဆင်ပြေခဲ့ရတာဖြစ်ပါတယ်။
ကော်လိုရာဒိုရီဗာရဲ့ဟိုဘက်ကအာရီဇိုနာကော်လိုရာဒိုရီဗာရဲ့ဒီဘက်ကနီဗာဒါပေါ့အဲ့ဒီမှာသူကရေကာတာကြီးအကြီးကြီးဆောက်လိုက်တယ်ဟူဘာတန်ပေါ့နော်သူကရေအားလျက်စစ်ကိုသူကဆက်တလုံးတလုံးကို1000မီဂါဝတ်ချီတယ်ကျွန်တော်တို့လော်ပီတာဆက်နဲ့ရှင်ပြောမယ်ဆိုရင်လော်ပီတာဆက်ကဂျပန်စစ်ရော်ကြီးရလို့ဆောက်ထားတဲ့လော်ပီတာဆက်ကြီးကြီးကပထမအဦးဆုံးဆောက်တဲ့ဆက်3လုံးကတလုံးကို28မီဂါဝတ်ပဲရှိတယ်။ဟူဝါတန်ကဆက်တလုံးက1000ဆိုတော့အများကြီးกว่าတာပေါ့နော်။ကျွန်တော်ပါဝင်ထမ်းဆောင်ခဲ့တာကတော့အဲဒီနောက်ထပ်တိုးချဲ့တဲ့ဆက်3လုံး28သုံးလုံးပေါ့နော်။အဲ့ဒါကျွန်တော်ဒီကိုထွက်လာပြီးတော့မှအဲဒီသူတို့ number 1 position တို့ number 3 position တို့ဆောက်တယ်လို့ကျွန်တော်ကြားပါတယ်။အဲ့တော့ဟူဝါတန်ကတော့အကျန်းကတော့အဲ့ဒါပဲ။ သူကနောက်ပြီးတော့ high head ဆိုတော့လေဒီရေအားရက်စစ်ဒီဆိုတာဒီ head နဲ့ flow နဲ့ကြည့်ရလေဒီ head ဆိုတာအမြင့်ပေါ့နော်အမြင့်ကောင်းလေသူက pressure ကောင်းလေပေါ့နောက်တစ်ခါ flow ကတော့ရေအားပေါ့ရေအားဘယ်လောက်စီးနိုင်တယ်အဲ့လိုဘယ်လောက် minute per hour အစသည်ပြည့်အဲ့လိုမျိုးအဲ့ဒီပုံမှာမူတည်ပြီးတော့ဆောက်တာအဲ့ဒီ over time ကတော့ဒီ head ကကျွန်တော်တို့ low pitch လောက်မမြင့်ဘူးရေကာရာကြီးကိုလို့ဆောက်ပြီးတော့ရေကာရာကြီးအောက်နားမှာဓာပိဆက်ရို့ဆိုတော့သူကရေများများနဲ့ဒီ Francis Darwin တို့ Kaplan Darwin တို့ဆိုတာသူကရေများများသုံးပြီးတော့ head နဲ့မောင်းလို့ရတယ်လေကျွန်တော်တို့ low pitch ကတော့တောင်ပေါ်တွေးအလုံးမောင်း1450လားဒီမြင့်နေမြင်တော့အဲ့ဒီဘောကနေပိုက်ကြီးနဲ့အောက်ကိုဆွဲချပြီးတော့ကျွန်တော်တို့က Pelton Wheel ဆိုတာလေခွဲပုံတရံပေါ့နော်အဲ့ဒါနဲ့မောင်းတာအခြေအနေပေါ်မှာမူတည်ပြီးတော့အရေအားချက်စစ်တရားစောက်ကြတာလေကျွန်တော်တို့ဟာကြတော့သိပြီးတော့မကြည့်ဘူးပေါ့ဟို Hydroelectric Power ဆိုပေမဲ့လို့လည်းဟိုအကြီးစားမဟုတ်ဘူးအသေးစားပေါ့နော် Small Hydro ဆိုတော့သူက10 MW ကနေပြီးတော့ 30 MW လောက်ထိဒါဆိုတာ Small Hydro လို့ခေါ်တာပေါ့နောက် mini hydro ဆိုရှိဒီသေးသေးလေးတွေပေါ့တနိုင်တစ်ပိုင်းပေါ့နော်လုပ်ငန်းရှင်သေးသေးလေးတွေသုံးလို့ရတာသူကတော့အဲဒီပိုက်ကနေပြီး100 kW 100 to 1000ပေါ့ micro အမ5 to 100 kW နောက်တစ်ခါ pico hydro ဆိုတာကတော့အဲဒီ below 5 kW ပျံရင်းပြောရမယ်ဆိုတော့ဒူးနေတလုံးစာမလောက်ပဲပေါ့နော်ဒူးနေတလုံးက 3 4 kW လောက်ရှိတယ်ဆိုတော့ဒီအားလျက်စစ်ကဗမာပြည်မှာတော့အဲဒီရဲရဲစစ်တီးတီးလေးတွေကိုညံ့များဆောက်နိုင်ရဲ့အခုဆောက်လဲဆောက်နေကြတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကတို့လာလာမီးတယ်လေအသိအမြင့်ညာတဲ့နေရာဒေသမျိုးတွေမှာရှမ်းပြည်တို့ကယားပြည်တို့နောက်တစ်ခါဒီကချင်ပြည်တို့အဲ့လိုနေရာမျိုးတွေမှာရဲရဲစစ်ကိုသူကဒီရဲရဲစစ်ကအဓိကသူကပါဝါကောင်းကြနိုင်တယ်ဆိုတာသူက head and flow ပေါ့နော် head and flow ဆိုတာဒီအမြင့်ရဲ့ခြေဘလောက်ရနိုင်လဲဆိုတာပေါ်မှာမူတည်ပြီးရေရဲစစ်ကစောက်တင်တာလေ
ကယ်လီဖိုးနီးယားပြည်နယ်ကလက်ရှိ engineer ဦးအောင်ခင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးနေပြီးတော့မနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။တောက်ကြညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။မနေ့ပြန်စနေမနေ့ခင်းထုတ်လွှင့်ပေးမယ့် VOA ရဲ့မနေ့ခင်းအစီအစဉ်တွေကိုတော့လှိုင်းနိုမီတာ24 40 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်နဲ့မကြခင်အဆုံးသတ်တော်မှာမို့အခုကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင်
။အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်တောင်ဆန်အော့ခ်စ်မြို့ကဘားဆိုင်တစ်ခုမှာလူ၁၂ယောက်ကိုပြစ်ခတ်တပြက်ခဲ့တဲ့တနက်သမားရဲ့နေအိမ်နဲ့ကားကိုပြည်တော်စုစုံစမ်းစစ်ဆေးပြူ FBI ကအသေးစိတ်ရှာဖွေစစ်ဆေးနေပါတယ်။တနက်သမားကအသက် 28 နှစ်အရွယ် Marine တပ်ဖွဲ့ဝင်ဟောင်း Ian David Long ဆိုသူဖြစ်ပြီးဘားဆိုင်ကလူတွေကိုပြစ်ခတ်ခဲ့ပြီးနောက်သူ့ကိုယ်သူအဆုံးစီရင်သွားခဲ့တာပါ။ဘုဒ္ဓနေညာကပြစ်ခတ်မှုမကျူးလွန်ခင်မှာတနတ်သမားရဲ့စိတ်ပိုင်းဆိုင်ရာအခြေအနေကိုသိနိုင်မှုလဲစုံစမ်းစစ်ဆေးသူတွေတင်းလွန်စာရှာနေပါတယ် FBI Los Angeles ရုံးရဲ့လက်ထောက်ညွှန်ကြားရေးမှူး Paul Taylor Court ကတော့တနတ်သမားကပြစ်ခတ်မှုကိုတယောက်ထည့်ကျူးလွန်သွားခဲ့တဲ့ပုံရတဲ့အကြောင်းနဲ့ပြစ်ခတ်မှုကျူးလွန်တဲ့အကြောင်းရင်းကိုသိနိုင်အောင်လဲစုံစမ်းနေတဲ့အကြောင်းပြောဆိုသွားခဲ့တာပါဒီချိန်ထဲမှာပဲကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတော့တော်မီကြီးချဲလောင်ချွတ်နေတဲ့အတွက်အရေးပေါ်ချင်းနေကြညာထားပါတယ်ပရာဒိုက်စ်မြို့မှာတော်မီကြောင့်ပျက်စီးများပြားလျက်ရှိပြီးတော့တိကျတန်ရတဲ့သူတွေရှိတဲ့တဲ့တွေထွက်ပေါ်နေပေမဲ့တည်ဆုံးသူရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ရိုညာဒုက္ခသည်တွေမကြခင်နေရပြန်ပို့မဲ့အစီအစဉ်ပေါ်စိုးရင်ပူပန်တဲ့အကြောင်းနိုင်ငံတကာအကူအညီပေးရက်နဲ့ရက်ဖက်ပေါ်စီ40ယောက်ကပြောဆိုလိုက်ပါတယ်ဒုက္ခသည်တွေနေရပြန်လို့ပေမဲ့လုံခြုံစိတ်ချရတဲ့အခြေအနေမျိုးတွေမရှိသေးတဲ့အတွက်အလွန်အမင်းစိုးရင်တဲ့အကြောင်းရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စကန်နေမှာအကူအညီပေးနေတဲ့အဖွဲ့အစည်း40ခုကပူးတွဲကြေညာချက်ဆောင်ဒီနေ့ပဲထုတ်ပြန်ပြောဆိုလိုက်တာပါဒုက္ခသည်တွေထွက်ပြေးရတဲ့အကြောင်းရင်းတွေကိုမဖြေရှင်းနိုင်သေးသလိုအခြေခံခွင့်ရေးတွေခန်းဆောင်ခွင့်ရှိဖို့အာမငယ်ချက်မပေးနိုင်သေးတဲ့အခြေအနေမျိုးမှာဒုက္ခသည်တွေကိုနေရပြန်ပို့လို့ဟာအန္တရာယ်များလွန်းတယ်လို့လည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုရက်ဖက်ဖွဲ့စည်း40ယောက်ကတိုက်တွန်းထားတဲ့စာထဲမှာသတိပေးထားပါတယ်
နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်းထုတ်လွှင့်ပေးမယ့် VOA ရဲ့မနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.